Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington မြို့တော် VOA American အတန်ကနေ2015ခုနှစ်နိုဝင်ဘာလ17ရက်ဗဟုထုနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25နဲ့30နှစ်တို့ကနေစတင်အတန်လွှင့်နေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုနားလောင်နေကျွန်တော်ကြော်ကြော်သိင်ကြည့်ကြပါပါဒီတော့ရုပ်ကောက်ဝဲကော်မရှင်ရဲ့ရုပ်ကောက်ဝဲဆိုင်ရာလုပ်ငန်းတွေပြီးဆုံးချိန်ကျရင်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံရေးစီစဉ်မယ်လို့သမရနဲ့ကာကွယ်ရေးဦးစီးချုပ်တို့ကပြန်ကြားထားပါတယ်။ NLD အနေနဲ့အောက်လွှတ်တော်မှာဒုတိယသမရတဦးအမည်စင်းတင်သွင်းနိုင်ဖို့လုံလောက်တဲ့လွှတ်တော်ကိုယ်စားလှယ်အရေးအတွက်ရသွားပါပြီ။မြန်မာနိုင်ငံနဲ့ရေရှည်ပူးပေါင်းဆောင်ရွက်ရေးဆက်လုပ်သွားကြမှာတယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်။ဒီသတင်းတွေအပေါ်တွင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ်သတင်းဆောင်မတွေမှာဆိုရင်တော့မျိုးသားပြန်လည်တင်မြှင့်ရေးအတွက် NLD ပါတီဥက္ကဋ္ဌဒေါံဆန်းစုကြည်ကသမ္မတကာကွယ်ရေးဦးစီးချုပ်နဲ့လွတ်တော်နာယကတို့ကိုတွေ့ဆုံဖို့တောင်းဆိုလိုက်တာနဲ့ပတ်သက်ပြီ
းတွေ့ဆုံစည်းနဲ့ဆွေးနွေးမယ့်ကိစ္စကိုအရောင်ယူရဲ့ကော်မရှင်ရဲ့လုပ်ငန်းဆောင်တာတွေပြီးမှလုပ်ချင်တဲ့သဘောပါတဲ့အဖြစ်ပေါ့ဒီလိုတိကျတော့
NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ပြောတော်တာဖြစ်ပါတယ်ဒီကြောင်းကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ဒီပေါ်မှာတုံ့ပြန်တန်တွေကိုလည်းထုတ်လွှင့်ပေးသွားမှာဖြစ်သလိုတခါရခိုင်ပြည်နယ်ဘက်ကရွေးကောက်ပွဲအခြေအနေတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိုဒေသတွင်းနိုင်ငံတွေကဘလောက်ထိအားကျခဲ့တယ်ဆိုတဲ့အကြောင်းကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကချိန်ညားပေးမှာဖြစ်ပါတယ်ဗျာ
နိုင်ငံတော်အစိုးရအနေနဲ့မဲဆန္ဒရှင်တိုင်းရင်းသားပြည်သူတွေရဲ့ရွေးချယ်မှုနဲ့အဆုံးဖြတ်ကိုလေးစားလိုက်နာပြီးတတ်မှတ်ချိန်တွေအတိုင်းအေဂျင့်တည်ငြိမ်စွာလွှဲပြောင်းနိုင်ရေးဆောင်ရွက်သွားမယ်လို့မြန်မာသမ္မတရုံးရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကအဆိုပြုတဲ့တွဲဆုံဆွေးနွေးရေးနဲ့ပတ်သက်ပြီးတော့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲလုပ်ငန်းတွေပြီးဆုံးချိန်မှာနှစ်ဖက်ညှိနှိုင်းဆောင်ရွက်သွားပါမယ်လို့ပြောပါတယ်။ရွေးကောက်ပွဲအလွန်ကြားကာလတည်ငြိမ်အေဂျင့်ရေးအတွက်အားလုံးပူးပေါင်းဆောင်ရွက်သွားပါမယ်လို့လည်းထုတ်ပြန်ချက်ထဲမှာကတိပြုထားပါတယ်။ဒါ့အပြင်ရွေးကောက်ပွဲကြရက်တွေမှာလွှတ်တော်နေရာအများစုနဲ့ဦးဆောင်နေတဲ့အတွက်ပြည်သူလူထုရဲ့ထောက်ခံမှုကိုရရှိဖို့ဆန်းဆောင်ခဲ့တဲ့ပါတီဥက္ကဋ္ဌဒေါံဆန်းစုကြည်နဲ့ NLD ပါတီရဲ့အောင်မြင်မှုကိုလှိုက်လဲဝါမြောက်စွာချီးကျူးဂုဏ်ပြုအပ်ပါတယ်လို့လည်းသမရရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတော်သမရဦးသိန်းစိန်ပြည်ထောင်စုလွှတ်တော်နာရကသူရဦးရွှေမန်းတမတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံဆွေးနွေးလိုတဲ့အတွက်စီစဉ်ပေးဖို့နိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့ဒေါံဆန်းစုကြည်ကတီးခြားစာတစောင်စီပြုပို့ပြီးတော့အမြင့်တရရက်ခံထားတာပါ။တမရကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စီဒေါံဆန်းစုကြည်လက်မှတ်ရေးထိုးပြီးတွေ့ဆုံခွင့်တောင်းတဲ့စာကိုလက်ခံရရှိပြီးရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေပြီးဆုံးချိန်မှာနှစ်ဖက်ညှိနှိုင်းဆောင်ရွက်သွားမယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကလည်းထုတ်ပြန်ချက်တစ်ခုနဲ့တုံ့ပြန်ထားပါတယ်။ဒီကနေ့အချိန်ထိထုတ်ပြန်တဲ့ရလဒ်တွေအရ NLD ပါတီကလွတ်တော်ကိုယ်စားလှယ်နေရာအများစုရနေတဲ့ပေါ်ဂုဏ်ပြုပါတယ်လို့လည်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်တော်စုလွတ်တော်နာရကသူတော်ဦးရှိမန်းကလည်းသူ့ရဲ့တရားဝင် Facebook စာမျက်နှာမှာဒေါ်ဆန်းစုကြည်ပြေးပို့တဲ့စာမူရင်းနဲ့အတူသူ့ရဲ့အကြောင်းပြန်ကြားချက်ကိုရေးထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလာမယ့်သတင်းပတ်တွေအတွင်းအစဉ်ပြေမဲ့အချိန်မှာအမျိုးသားသမီးရဲကိုအခြေခံပြီးတော့တခြားအရေးကိစ္စတွေရှိပါကလည်းဆွေးနွေးနိုင်ဖို့စီစဉ်ဆောင်ရွက်သွားမယ်လို့သူတော်ဦးရှိမန်းကပြောထားပါတယ်။ရွေးကောက်ပွဲကနေတစဉ်ဖော်ထုတ်ခဲ့တဲ့လူလူဆန္ဒကိုတည်ငြိမ်အေဂျင့်မှန်ကန်စွာအကောင့်ထဲပေါ်တာဟာနိုင်ငံရဲ့ဂုဏ်သိက္ခာနဲ့ပြည်သူပြည်သားတွေရဲ့နှလုံးစိတ်ဝမ်းအေဂျင့်ရဲ့အတွက်လွန်စွာမှအရေးကြီးတယ်လို့ဒေါ်ဆန်းစုကြည်ကိုယ်တိုင်လက်မှတ်ရေးထိုးပြီးပြေးပို့တဲ့စာတွေမှာဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမျိုးသားပြန်လည်တင်မြှင့်ရေးသဘောထားကိုအခြေခံပြီးလာမယ့်သတင်းပတ်အတွင်းအစဉ်ပြေတဲ့အချိန်မှာလည်းရောက်တွေ့ဆုံနိုင်ရေးစီစဉ်ပေးပါလို့သမ္မတပြည်တော်စုလွတ်တော်နာရကနဲ့ကာကွယ်ရေးဦးစီးချုပ်တို့စီကိုပေးပို့တဲ့စာရီမှာဖော်ပြထားပါတယ်
။ဒီကနေ့ညနေ6နာရီနောက်ဆုံးထွက်တဲ့ရလဒ်တွေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြည်သူ့လွတ်တော်မှာအမတ်နေရာ198ထက်မနည်းရထားပြီးပါပြီ။ဒါကြောင့်မို့ NLD အနေနဲ့ပြည်သူ့လွတ်တော်ကနေဒုတိယသမ္မတတဦးတင်မြှောက်ခွင့်ရသွားပြီလို့ဆိုရမှာပါ။အမျိုးရာလွတ်တော်မှာ89နေရာနဲ့တိုင်းဒေသကြီးပြည်နယ်လွတ်တော်တွေမှာ234နေရာရထားပါပြီ။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကပြည်သူ့လွတ်တော်89နေရာ၊အမျိုးရာလွတ်တော်4နေရာ၊တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်26နေရာအသီးသီးရထားပါရယ်။တခြားပါတီအသီးသီးကပြည်သူ့လွတ်တော်73နေရာ၊အမျိုးရာလွတ်တော်9နေရာ၊တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်14နေရာရထားကြပါရယ်။ဒီကနေ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရလကြေညာချက်တွေထဲမှာဒေါအောင်ဆန်းစုကြည်ရဲ့ကော့မူမဲဆန္ဒနဲ့မှာအနိုင်ရတဲ့ရလလည်းပါဝင်ပါရယ်။
မြန်မာနိုင်ငံနဲ့ရေရှည်ပူးပေါင်းဆောင်ရွက်ရေးဆက်လုပ်သွားကြပါတယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်။ရွေးကောက်ပွဲဒီမှာမြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွတ်တော်နေရာအများအပြားကိုအနိုင်ရနေတယ်ဆိုတဲ့သတင်းတွေထွက်နေကြပါပဲ။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဟောင်းလီကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။ မိတ်ဆွေအင်းကြီးနိုင်ငံတစ်ခုအနေနဲ့မြန်မာနဲ့တရုတ်ကြားရေရှည်ပူးပေါင်းဆောင်ရွက်ရေးနဲ့အစဉ်အလာယဉ်ကျေးမှုတွေဆက်ပြီးဖြစ်ပေါ်သွားမယ်ဆိုတာလုံလောက်တဲ့ယုံကြည်ချက်ရှိပါတယ်လို့ဟောက်လီကပြောပါတယ်။တရုတ်နဲ့မြန်မာနိုင်ငံတို့ဟာတောင်တွေမြစ်ချောင်းတွေနဲ့ချိတ်ဆက်ထားတဲ့အင်းကြီးနိုင်ငံတွေဖြစ်ပြီးနှစ်ဖက်လူထုကြားမှာနှက်ဆိုင်တဲ့ချစ်ကြည်ယဉ်ကျေးမှုရှိပါတယ်လို့သူကပြောပါတယ်။နှစ်နိုင်ငံနဲ့နှစ်ဖက်လူထုရဲ့ဘုံအကျိုးစီးပွားတွေနဲ့အညီရင်းနှီးတဲ့ပူးပေါင်းဆောင်ရွက်ရေးကိုကဏ္ဍအသီးသီးမှာကာလရှည်ကြာလှုပ်ဆောင်ခဲ့ပါတယ်လို့တရုတ်နိုင်ငံကြီးဌာနပြောခွင့်ရဟောက်လီကပြောပါတယ်။ဩစတြေးလျနိုင်ငံသားဝန်ကြီးဂျူလီဘစ်ရှော့ကလည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးမြန်မာပြည်သူလူထုကိုဂုဏ်ယူဝမ်းမြောက်ကြောင်းပြောထားတဲ့ကြေညာချက်တစ်စောင်းဒီကနေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်တမရဦးသိန်းစင်ရဲ့ကတိကဝတ်ထားမှုကိုကြိုဆိုပြီးစိန်ခေါ်မှုများတဲ့အခြေအနေတွေကြားထဲကမှမဲပေးနိုင်ဖို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးရဲ့စီစဉ်ပေးမှုကိုဝမ်းမြောက်စွာချီးကျူးဂုဏ်ပြုပါတယ်လို့လည်းဖော်ပြထားပါတယ်
။မြန်မာနိုင်ငံမှာကျင်းပပြီးစီးသွားတဲ့တမိုင်းဝင်ရွေးကောက်ပွဲတွေဟာမြန်မာနိုင်ငံအတွက်ဒီမိုကရေစီကိုဦးတည်တဲ့လမ်းကြောင်းမှာအရေးပါတဲ့အဆင့်တစ်ခုဖြစ်ပြီးအပြောင်းအလဲလှုပ်ရှင်တဲ့ဆန္ဒကိုရှင်းရှင်းလင်းလင်းထုတ်ဖော်ခဲ့ကြတဲ့မြန်မာလူထုရဲ့အောင်းမွေးဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်အမရွန်ကချီးကျူးပြောဆိုလိုက်ပါတယ်။အစိုးရတစ်ဖွဲ့စည်းဖို့ရှိတာနဲ့အမျှငြိမ်းချမ်းစွာနဲ့ချုံးမွေးစွာအသွင်ကူးပြောင်းရေးအတွက်သက်ဆိုင်သူတွေအားလုံးအတူတကွလက်တွဲလှုပ်ဆောင်ကြဖို့တိုက်တွန်းပါကြောင်းလဲဗြိတိန်ဝန်ကြီးချုပ်ရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီမိုကရေစီနီလန်းပေါ်ကြပြီးတာဝန်ခံမှုရှိတဲ့အစိုးရတရက်ပေါ်ရောက်ပေါ်ရေးဆက်လက်လှုပ်ဆောင်နေကြတာနဲ့အမျှဒီရွေးကောက်ပွဲမှာမဲပေးခွင့်မရသူတွေအပါအဝင်မြန်မာလူထုကိုထောက်ခံအားပေးဖို့ဗြိတိန်နိုင်ငံကအစဉ်သင့်ရှိပါတယ်လို့လည်းဝန်ကြီးချုပ်ကင်မရွန်ညက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလားတူပဲကနေဒါဝန်ကြီးချုပ်တစ်ဂျက်စတင်ထရူးကလည်းတမိုင်းဝင်ရွေးကောက်ပွဲအတွက်မြန်မာလူထုကိုချီးကျူးဂုဏ်ပြုပါကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်တစ်ခုမှာဖော်ပြထားပါတယ်။ဒီရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းနီလန်းပိုင်းဆိုင်ရာစိန်ခေါ်မှုတွေရှိပေမဲ့လည်းရွေးကောက်ပွဲဟာပုံမပွင့်လင်းပြီးပိုးပြီးတော့ဒီမိုကရေစီနီလန်းကြတဲ့လူအဖွဲ့အစည်းတရက်စီမြန်မာနိုင်ငံဆက်လက်အသွင်ကူးပြောင်းရေးမှာအရေးကြီးတဲ့မှတ်တမ်းတစ်ခုဖြစ်ပါတယ်လို့ကနေဒါဝန်ကြီးချုပ်ကပြောပါတယ်။ဘလိုပဲအငင်းပွားမှုသဘောထားကွဲပြားမှုတွေပဲဖြစ်ဖြစ်အပြုသဘောဆောင်ဖြည့်ရှင်ရေးအတူတကွလှုပ်ဆောင်ကြဖို့နဲ့ရွေးကောက်တင်မြောက်ခံရတဲ့အစိုးရအဖွဲ့အစ်ကိုငြိမ်းချမ်းစွာလွှဲပြောင်းရေးတက်ဆိုင်သူအားလုံးကိုအားပေးပါတယ်လို့လည်းဆိုပါတယ်မြန်မာလူထုဟာအဲ့ဒီလိုအခြေအနေကိုရရှိခံစားထိုက်ပါတယ်လို့လည်းကနေဒါဝန်ကြီးချုပ်သေးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်ရွေးကောက်ပွဲမှာအနိုင်ရတဲ့နိုင်ငံရေးပါတီအသီးသီးကလွှတ်တော်ကိုယ်စားလှယ်လောင်းတွေနဲ့အတူသူတို့ပါတီကအနိုင်ရတဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေကပူးပေါင်းလက်တွဲပြီးနိုင်ငံအကျိုးပြည်သူအကျိုးဆက်ပြီးကြိုးပမ်းဆောင်ရွက်သွားမယ်လို့ပြောင်းစုချမ်းခိုင်ရဲ့ဖွံ့ဖြိုးရေးပါတီကဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာထုတ်ပြန်တဲ့တဝန်လွှာတရက်မှာဖော်ပြထားပါတယ်။သူတို့ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေအောင်နိုင်ရေးထောက်ခံခဲ့ကြသူတွေကိုကျေးဇူးတင်တဲ့အကြောင်းလည်းဖော်ပြပါရတယ်။အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကတော့ဒီရွေးကောက်ပွဲမှာသူတို့ပါတီအနေနဲ့လွှတ်တော်ကိုယ်စားလှယ်တနေရာမှာအနိုင်မရတာကိုအတိအမှန်ပြုတဲ့ကြေညာချက်တစ်ခုဒီကနေ့ရက်စွဲနဲ့ပဲထုတ်ပြန်ပါရတယ်။ပြည်သူတွေကတာဝန်မပေးအပ်တဲ့အတွက် NDF ပါတီအနေနဲ့လွှတ်တော်နိုင်ငံရေးမှာတရားဝင်ပါဝင်ထမ်းဆောင်ခြင်းမပြုနိုင်တော့ဘူးလို့ထုတ်ပြန်ကြမှာဖော်ပြထားပါရတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်အသီးသီးဒေသအသီးသီးမှာမဲအပြတ်တက်နဲ့အနိုင်ရနေတာကိုဖော်ပြထားတယ်လို့ NLD ပါတီရဲ့အောင်မြင်မှုကို NDF ပါတီကဂုဏ်ယူပါကြောင်းလဲထုတ်ပြန်ကြမှာဖော်ပြထားပါတယ်။2010ပြည်နှစ်ကလုပ်တဲ့ရွေးကောက်ပွဲဝင်ရေးမဝင်ရေးနဲ့ပတ်သက်ပြီးအဲ့ဒီအချိန် NLD ပါတီတွင်သဘောထားကွဲပြီးတဲ့နောက် NLD ခေါင်းဆောင်ဟောင်းတွေဖြစ်ကြတဲ့ဦးခမောင်ဆွေနဲ့ဒေါက်တာတန်းချင်းတို့ဦးဆောင်ပြီး NDF ပါတီကိုထူထောင်ပြီးတော့2010ပြည်နှစ်ရွေးကောက်ပွဲဝင်ခဲ့ကြတာပါ။ NLD ပါတီကတော့အဲ့ဒီတုန်းကရွေးကောက်ပွဲမဝင်ခဲ့ပါဘူး။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရေမြန်မာပိုင်းကနေပုတ်ထုံးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာအင်းနီဂျင်ထိုင်းနိုင်ငံမှာလူမုံခိုကူးသူတွေကိုအစိုးရကနိုင်နေတဲ့တစ်ချိန်ထဲမှာပဲလူကုန်ကူးသူတွေလို့တန်ရရှိသူ88ယောက်ကိုဘန်ကောက်မြို့ကတရားရုံးတစ်ခုမှာဒီကနေ့ရုံးထုတ်ခဲ့တဲ့အကြောင်း Reuters သတင်းထောက်နာတာရှာဟာဝစ်ကပြောပါရယ်။တဟာလူကုန်ကူးသူအများပြားကိုထိုင်းတရားရုံးမှာရုံးထုတ်တာတွေထဲကနောက်ဆုံးထွက်လာတဲ့ရုံးထုတ်မှုဖြစ်ပြီးတန်ရရှိသူ88ယောက်ကိုအထောက်အထားတွေမျက်မြင်သက်သေတွေနဲ့စစ်ဆေးမှဖြစ်လို့တရားစစ်ဆေးမှုတွေအချိန်ကြာမြင့်ဖို့မျှော်လင့်ရပါရယ်။ဒီနေ့အစောပိုင်းကမလေးရှားနယ်စပ်ထိုင်းနိုင်ငံဘက်ခြမ်းကလူမုံခိုကူးသူတွေရဲ့အနာယူခံ ခုအနီးမှာလူသေးအလောင်း30လောက်ကိုရှာတွေ့ခဲ့တာကြောင့်ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတကာအထက်ဝိုင်းဝန်းဝေဖန်ပြောဆိုမှုတွေရှိခဲ့ပြီးတဲ့နောက်အစိုးရကစုံစမ်းစစ်ဆေးမှုတွေနဲ့ဖမ်းဆီးမှုတွေဆက်တိုက်ဆိုသလိုလှုံ့ဆော်လာခဲ့တာဖြစ်ပါတယ်။တရားမဝင်သွားလာသူအများပြားဟာမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာမွတ်စလင်တွေဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြပါတယ်။သူတို့ဟာနေရာတိုင်းပြည်မှာဘာသာရေးဖိနှိပ်မှုတွေနဲ့ဆင်းရဲနွမ်းပါမှုတွေကြောင့်တိုင်းပြည်ကိုစွန့်ခွာပြီးမကြာခဏဆိုသလိုမလေးရှားနဲ့ထိုင်းနိုင်ငံတွေကိုပင်လယ်ခီးကနေအသက်ဆွန့်သွားလာကြတာဖြစ်ပါတယ်။သူတို့ဟာမကြာခဏဆိုသလိုထိန်းသိမ်းရေးစခန်းတွေမှာအကြက်ကင်ငွေတောင်းပြီးဖမ်းဆီးထိန်းသိမ်းခံရလေးရှိသလိုနှိပ်စက်ညှဉ်းပန်းခံရမှုနဲ့အစာရေစာပြတ်လတ်မှုတွေနဲ့လည်းကြုံရလေးရှိတယ်လို့ဆိုပါတယ်။
အီရန်နိုင်ငံမှာနောက်နှစ်ကြာရင်ကျင်းပမယ့်လွှတ်တော်ယူကော့ပွဲတွေမတိုင်ခင်စာနာစင်းသမားတွေကိုနှောက်ယှက်ချင်းချောက်အန်ဒရယ်ပြူလာတွေရဲ့ဆိုင်းဖို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂကြွမ်းကျင်သူတွေကအီရန်နိုင်ငံကိုတိုက်တွန်းနေပါတယ်။စာနာစင်းသမားတွေနဲ့အွန်လိုင်းတက်ကြွလှူရှားသူတွေကိုဖမ်းဆီးတာ၊အရေးယူတာ၊အနှောက်ယှက်ပေးတာတွေကိုအီရန်အာဏာပိုင်တွေရဲ့ဆိုင်းသင့်တယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကဒီကနေ့မှပြောတာပါ။ယူကော့ပွဲတွေမတိုင်ခင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေနေရာပေးတယ်လို့လည်းမဟာမင်းကြီးကပြောပါတယ်။စာနာစင်းသမားတွေကိုချင်းချောက်နှောက်ယှက်တာတွေတိုးလာတာဟာအီရန်နိုင်ငံမှာသူတို့ရဲ့လွတ်လပ်စွာလူဆောင်နိုင်စွမ်းကိုအတားအဆီးဖြစ်နေတယ်လို့အီရန်ရဲ့ကုလသမဂ္ဂထူးဆောင်ဆန်းစစ်ဆေးရေးမှူးအာမက်ရှာဟီကပြောပါတယ်။အီရန်နိုင်ငံဟာကမ္ဘာပေါ်မှာစာနာစင်းသမားတွေနဲ့လူမှုတက်ကြွလှုပ်ရှားသူတွေကိုအရေးအတွက်အများဆုံးထိန်းသိမ်းထားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။
ဥရောပကိုဒီနှစ်အတွင်းထွက်ပြေးလာကြတဲ့ထောင်တောင်းချီတဲ့ရွှေပြောင်းနေထိုင်ကြသူတွေနဲ့ဒုက္ခသည်တွေရေးတိထက်ပိုကောင်းအောင်ခိုင်တွဲဖြည့်ရှင်းနိုင်ဖို့ကြိုးစားတဲ့အနေနဲ့အာဖရိကနဲ့ဥရောပသမ္မတကနိုင်ငံပေါင်း60ကျော်ကကောင်ဆောင်တွေမယ်တာနိုင်ငံမှာဆွေးနွေးနေကြပါတယ်။ဒီညလခံကိုပုတ်ထူးနဲ့ကြာရာပတိနှစ်ရက်ကျင်းပမှာပါ။ရွှေပြောင်းဒုက္ခသည်တွေသူတို့နိုင်ငံကနေထွက်ပြေးလာကြတဲ့အကြောင်းရင်းနဲ့သူတို့တွေတရားဝင်နီးလာနဲ့ဝင်လာနိုင်အောင်လုပ်နိုင်ဖို့ပိုကောင်းတဲ့အစီအစဉ်တွေထားရှိဖို့နဲ့ရွှေပြောင်းဒုက္ခသည်တွေကိုတိထက်ပိုပြီးအကာအကွယ်ပေးဖို့ညလခံမှာဆွေးနွေးဖို့ဖြစ်ပါတယ်။ဒါအပြင်လူကုန်ကူသူတွေကိုချေမှုန်းဖို့နဲ့နိုင်ငံရေးခေလုံးခွင့်ပေးဖို့အချက်လက်တွေနဲ့ကန့်ညင်မှုမရှိတဲ့လူတွေကိုနေရရင်ပြန်ပို့ဖို့အာဖရိကတိုင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့တွေလည်းဆွေးနွေးကြမှာဖြစ်တယ်လို့ EU ကပြောပါရယ်။အခုလိုကြိုပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်ဥရောပကအာဖရိကတိုင်းနိုင်ငံတွေကိုဒေါ်လာ 1.8 ဘီလီယံအကူအညီပေးဖို့ကန့်လန့်ထားပါရယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုစတင်ကြီးညာပေးတော့မှာဖြစ်ပါတယ်။အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ဆိုင်တဲ့သတင်းကိုအရင်ဆုံးတင်ပြခြင်းပါတယ်။အမျိုးသားပြန်လည်တင့်မြတ်ရေးသဘောထားကိုအခြေခံပြီးတက်မတော်ကာကွယ်ဦးစည်းချုပ်သမရနဲ့လွတ်တော်နိုင်ကတို့နဲ့တွေ့ဆုံဆွေးနွေးခွင့်ပြုဖို့ဒေါ်ဆန်းစုကြည်ရဲ့ပန်ကြားချက်ကိုအားလုံးကလက်ခံလိုက်ပြီးဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်တီအရအများစုအနိုင်ရနေတဲ့အဓိကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့ရွေးကောက်ပွဲရလဒ်တီအပြီးသက်ကြီးညာပြီးချိန်မှာတွေ့ဆုံဖို့လက်ရှိအစိုးရနဲ့တက်မတော်လွတ်တော်အကြီးအကဲတို့ကသဘောတူလိုက်တာကြောင့်မကြာခင်မှာနိုင်ငံရေးထိပ်သီးတွေရဲ့ဆွေးနွေးပွဲပေါ်ပေါက်လာဖို့လည်းရှိနေပါတယ်။အပြည့်စုံကတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။လက်ရှိရွေးကောက်ပွဲရလဒ်တီအရာအများစုအနိုင်ရနေတဲ့အဓိကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတက်မတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတွေ့ဆုံဆွေးနွေးကြဖို့ကမ်းလှမ်းချက်ကိုကာကွယ်ရေးဦးစည်းချုပ်ကလက်ခံလိုက်ပါတယ်။အခုရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်ရှိထွက်ပေါ်လာတဲ့ရလဒ်တွေမှာအများစုအနိုင်ရနေတဲ့အပေါ်မှာဂုဏ်ပြုပါတယ်လို့ပြောဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေအပြီးမှာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ရင်ညှိနှိုင်းဆောင်ရွက်မယ်လို့ဒီညပိုင်းမှာပဲကြေညာချက်ထုတ်ပြန်ချလိုက်တာဖြစ်ပါတယ်။နိုင်ငံရဲ့ဂုဏ်သိက္ခာနဲ့ပြည်သူတွေစိတ်ချမ်းသာစေဖို့အတွက်အခုရွေးကောက်ပွဲကနေထွက်ပေါ်လာတဲ့လူမှုဆန္ဒရလဒ်တွေကိုတီတီငိမ့်ငိမ့်အေးအေးချမ်းချမ်းအကောင့်ထဲဖော်နိုင်ရေးရေးကြည့်တယ်လို့ဒေါ်ဆန်းစုကြည်ကဒီကနေ့မှာပဲသမရကာကွယ်ရေးဦးစီးချုပ်နဲ့လွှတ်တော်နာယကသရဦးရွှေမန်းတို့ထံကိုစာရေးသားခဲ့တာဖြစ်ပါတယ်။အစိုးရအဖွဲ့အကြီးအကဲသမရဦးသိန်းစိန်ကတော့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကနေတဆင့်ဒေါ်ဆန်းစုကြည်ရဲ့တောင်းဆိုချက်ကိုပြန်ကြားခဲ့တာမှာတော့ရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေအပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံရင်းညှိနှိုင်းဆောင်ရွက်မယ်လို့အကြောင်းပြန်ခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရနေတဲ့အပေါ်မှာလည်းဂုဏ်ပြုတဲ့အကြောင်းလက်ရှိအစိုးရကအာဏာလွှဲပြောင်းရေးကိုအေးအေးချမ်းချမ်းဖြစ်စေဖို့ဆောင်ရွက်မယ်လို့ကတိပေးခဲ့သလိုရွေးကောက်ပွဲလွန်ကာလတည်ငြိမ်အေးချမ်းရေးကိုပူးပေါင်းဆောင်ရွက်မယ်လို့လည်းကြေညာချက်ထုတ်ခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောခွင့်ရဦးဝင်းထိန်ကိုအစောပိုင်းတုန်းကမေးမြန်းခဲ့တာမှာတော့အစိုးရအဖွဲ့ရဲ့ပြန်ကြားချက်အပေါ်မှာသူကအခုလိုတုံ့ပြန်ပါတယ
်။သူစာထဲမှာတော့အချက်၅ချက်ပါတော့တော်လက်ခံရကြီးကြောင်းရဲ့နောက်ပြီးတော့ဒီကောဘက်မှာအောင်နိုင်မှုရတဲ့တကြောင်မလို့ကြီးကြီးကုန်းကြီးကြောင်းရဲ့နောက်ပြီးတော့မှအခုပြောင်းကာလကိုချုံးမှုစွာဖြစ်စီခြင်းနဲ့ဆန္ဒရှိတယ်ဆိုတာရဲ့နောက်တစ်ခုက ီလိုပြောင်းလဲကြလိုက်နဲ့ပတ်သက်လို့ပူပေါင်းဆောင်ရမယ်ဆိုတဲ့ဟာရဲ့ဒါတစ်ချက်ကတော့နံပါတ်၄ချက်ကတော့သူကကိစ္စစီးနဲ့ဆွေးနွေးမဲ့ကိစ္စကိုပြောင်းယူရဲ့ဘက်ကော်မရှင်ရဲ့လုပ်ငန်းဆောင်တာတွေပြီးမှလုပ်ချင်တဲ့သဘောပါတဲ့အဖြစ်ပေါ့အဲ့လိုပြောတဲ့ခါကျတော့ဟိုသဘောထားကတော့ထဲတယောက်ပြပြတယ်ပေါ့ပြပြတဲ့အခါမှာတော်တော်များများကျွန်တော်တို့ကနိုင်တဲ့ပါတီဖြစ်တဲ့အတွက်ကြောင့်မလို့အဖြစ်ပြောတာတဲ့ဘုမဘီပြောချင်ပါတယ
်အန်ကယ်တော့အစိုးရမဖွဲ့နိုင်ခင်အာနာအလွှဲအပြောင်းကာလနိုင်ငံတည်ငြိမ်ရေးပေါ်မှာပါတီဘက်ကစိုးရိမ်ချက်များရှိနေပါလားအန်ကယ
်အာနာတို့ရင်ပါဘူးအားကြောင့်လို့ရှိရင်ဆောက်ဖို့ကဘုရင်ဒီနေ့ချိန်နေရအခုချိန်နေတယ်မတူတော့ပြည်သူကအရန်ကိုနှိုးကြနေပြီနိုင်ငံရေးနှိုးကြနေပြီနောက်နိုင်ငံကနေထားရလေဆောက်ဖို့အကူအညီကအရန်กว่าလားတို့တို့လည်းပဲဒီယူကပ်ဘက်နိုင်ငံတွေကြောင့်မလို့ဒီမလို့တဲ့ဒီတွေကနေပြီးကျက်နာရှာနိုင်တဲ့အနေထားလေးကထားလေးတွေကိုတည်ထားပြီးတော့ရှောင်ရှားနေအောင်ကာကွယ်နေအောင်ကြီးစိုးမှုငယ်အောင်ဒီဘော်လေးနဲ့တကယ်အသိရှိမှုနဲ့လှုပ်ဆောင်လိုက်တာပါ
လက်ရှိပြောင်းစုလွတ်တော်နိုင်ရကသူရဦးရွှေမန်းကတော့ရှေ့သတင်းပါအတွင်ထောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့အစည်းအဝေးဆောင်ရွက်မယ်လို့ပြန်ကြားထားပါတယ်ထောင်ဆန်းစုကြည်နဲ့ဆွေးနွေးတဲ့အခါမှာတော့အမျိုးသားတင့်မြင့်ရေးကိုအခြေခံပြီးအခြားအရေးကိစ္စတွေရှိပါကလည်းဆွေးနွေးနိုင်ဖို့စီစဉ်မယ်လို့လက်ရှိပြည်ထောင်စုလွှတ်တော်နိုင်ရက်ကသူရဦးရွှေမန်းကပြောဆိုထားပါတယ်။ဒေါက်ဆန်းစုကြည်ကနိုင်ငံရေးထိပ်သီး၄ဘွင့်ဆိုင်တွေ့ဆုံဖို့အဆိုပြုမှထားတယ်လို့အခုကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမြင့်အောင်လိုင်းသမရဦးသိန်းစိန်လက်ရှိပြည်ထောင်စုလွှတ်တော်နိုင်ရက်ကသူရဦးရွှေမန်းတို့ကလည်းတီးကြားစီအကြောင်းပြန်ကြေညာချက်ထုတ်ပြန်ခဲ့တာကြောင့်ခေါင်းဆောင်တဦးချင်းစီနဲ့တွေ့ဆုံမဲ့အလားအလာရှိနေပါတယ်။ဒီကနေ့လက်ရှိအစိုးရနဲ့တက်မတော်ခေါင်းဆောင်တို့ရဲ့ဒေါက်ဆန်းစုကြည်ရဲ့တောင်းဆိုချက်ကိုအကြောင်းပြန်ကြတဲ့အထက်မှာတော့နိုဝင်ဘာလ10ရက်နေ့ကတက်တက်ကြွကြမဲပေးခဲ့ကြတဲ့ပြည်သူလူထုနဲ့တက်မတော်သားမိသားစုတွေမဲပေးခဲ့ကြတဲ့အပေါ်မှာကျေးဇူးတင်ကြောင်းလဲဖော်ပြထားပါတယ်ရှင်
။မတင်ကြီးလိုက်ပြောပြသွားတာဖြစ်ပါတယ်။အမျိုးသားပြန်လည်တင့်မြတ်ရေးကိုအခြေခံပြီးတွေ့ဆုံဆွေးနွေးရေးလှုပ်ဆောင်ဖို့တက်မတော်ဦးသိန်းစိန်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်နဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့ကိုဒေါက်ဆန်းစုကြည်တောင်းဆိုလိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးသုံးသက်သူတွေကလည်းအမျိုးမျိုးသုံးသက်တာတွေရှိနေကြပါတယ်။အကျိုးဖြစ်ထွန်းမဲ့တွေ့ဆုံမှုတွေဖြစ်လာမယ်လို့မျှော်လင့်တာတွေရှိသလိုဒေါက်ဆန်းစုကြည်တောင်းဆိုမှုကစောနေသေးတယ်လို့သုံးသက်တာတွေလည်းရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VA မြန်မာဘိုင်းကမိခါကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ဒေါက်ဆန်းစုကြည်ကတွေ့ဆုံဖို့တောင်းဆိုတဲ့စာရဲမှာလူဝင်မော်ရှိရနေအထွေထွေရေကောက်ပွဲကနေတဆင့်ဖော်ထုတ်ခဲ့တဲ့လူမှုဆန္ဒကိုတည်ငြိမ်အေးချမ်းစွာအကောင့်ထဲပေါ်ခြင်းမှာနိုင်ငံရဲ့ဂုံတိတ်ခါနဲ့ပြည်သူပြည်သားတွေအတွက်အလွန်အရေးပါကြောင်းဒီကိစ္စနဲ့ပတ်သက်ပြီးအမျိုးသားပြန်လည်တင့်မြန်ရေးကိုအခြေခံပြီးတွေ့ဆုံဆွေးနွေးရန်စာရဲမှာဖော်ပြတောင်းဆိုထားပါတယ်။ဒီလိုတောင်းဆိုမှုနဲ့ပတ်သက်ပြီးမြမနိုင်ငံရေးလေလာတုံသက်သူဒေါက်တာရန်မျိုးသိန်းကတော့တွဲဆုံပြစ်ခဲ့ကြရင်ပြည်သူအတွက်အကျိုးရလက်ကောင်းတွေဖြစ်ပေါ်လာနိုင်တယ်လို့ခုလိုသုံးသပ်ပြောဆိုထားပါတယ်
။တော့သူက2015ရွေးကောက်ပွဲမှာအနိုင်ရတဲ့ပါတီရဲ့ဥက္ကဋ္ဌအနေနဲ့ဟိုတောင်းဆိုတာဖြစ်တဲ့အတွက်ကြောင့်မလို့နိုင်ငံရေးရပို့ပြီးတော့အားကောင်းတယ်လို့ပြောလို့ရပါတယ်။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးစီးပွားရေးအခြေအနေအခြေအနေတွေအရပေါ့လေ။နိုင်ငံရေးပြုပြင်ပြောင်းလဲရေးနဲ့အမျိုးသားပြုပြင်အမျိုးသားပြန်လဲတင့်မြတ်ရေးကိုရှေ့ရှုတဲ့နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေကိုအမြန်ဆုံးလုပ်တင်တယ်လို့မြင်ပါတယ်။ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဆိုင်ရာတော့လုပ်ငန်းတွေပြည်စီမှဆိုတာထက်ပေါ့လေ။တော့တိုင်းပြည်နဲ့ပြည်သူလူထုအကျိုးအတွက်ဒီလိုတွဲဆုံဆွေးနွေးပွဲတွေဟာအမြန်ဆုံးစနိုင်လေကောင်းနေပဲလို့ကျွန်တော်ကတော့သုံးသပ်ပါတယ်။
မြန်မာနိုင်ငံရေးလေးလံတုံးသက်သူတည်င်းစာဆရာဦးစီသူအောင်မြင့်ကလည်းအခုလိုတုံးသက်လိုက်ပါတယ်
။သူကတွေ့ကျင်တယ်ဆိုတော့ဥစ္စာကိုလက်ခံတွေ့မလားမတွေ့ဘူးလားဆိုတာပေါ့။ဒီဟိုတမရော်ကာကွယ်ရေးဦးစီချုပ်ကပေါ့နော်။သူနဲ့တမရော်ကာကွယ်ရေးဦးစီချုပ်နဲ့နှစ်ယောက်တည်းတွေ့တယ်ဆိုတဲ့ဟာကဟိုမရှိခဲ့ဘူးလေ။တဲ့ခါကျတော့တွေ့ဆုံတယ်ဆိုရင်တော့ကောင်းတာပေါ့နော်။ဒါပထမတစ်ချက်တိုင်းပြီးတော့ကောင်းတာပေါ့။အဲ့လိုဟိုတွေ့ဆုံရတဲ့။ဒုတိယတစ်ချက်ကတော့ဟိုရလက်တွေနမေရထွက်လာမလားမထွက်လာဘူးလားတိုင်းပြည်ကဘယ်လိုပြည်သူတွေမျှော်လင့်တယ်လို့ထွက်လာမလားဆိုတာကတော့တစ်ဖက်သင်္ကပ္ပုံပမာဏကရှိဖို့လိုတယ်တစ်ဖက်လက်ခံတယ်ဆိုရင်တော့ကောင်းတဲ့ဟိုဗာလဲစီလူမရလက်တွေထွက်လာမှာပေါ့
လက်ရှိမှာနှွေမာ၈ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားချက်များအရ NLD ပါတီကအများစုအနိုင်ရရှိထားပြီး NLD ပါတီတစ်ခုတည်းနဲ့အစိုးရတဲ့ဖွဲ့စည်းနိုင်မဲ့အခြေအနေရှိလို့နေပါတယ်ရှင်
ွဲမဲရလက်တွေအရဆရာတက်ကိုဦးဆောင်နိုင်တဲ့အလားအလာတွေတွေ့မြင်နေရတဲ့ NLD ပါတီရဲ့ခေါင်းဆောင်အဖြစ်နဲ့ဒေါက်ဆန်းစုကြည်ဟာသမရဦးသိန်းစိန်တမတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းလွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့တွေ့ဆုံဖို့ရှိနေပါတယ်။ထိတ်တန်းခေါင်းဆောင်တွေအကြားတွေ့ဆုံမှုတွေကနေမြန်မာနိုင်ငံရဲ့အပြောင်းလဲအတွက်တွန်းအားတွေဘလောက်ထိဖြစ်လာနိုင်မယ်လို့သောရရှင်တို့ယူဆကြပါသလား။စစ်မှန်တဲ့အပြောင်းလဲတွေအတွက်ခြေလှမ်းတရက်ဖြစ်လာနိုင်ပါသလား။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်စီစဉ်ကကျိုးဆိုပါရစေ
။ဆရာရှင်နေနေကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေခင်ဗျာ။ VOA ကနေပုံထုံးနေညာပိုင်းသတင်းတွေကိုည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကရွေးကောက်ပွဲအခြေအနေကိုကြည့်အောင်ပါ။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲရလဒ်တွေမှာမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအမတ်နေရအတော်များများအနိုင်ရပြီးဦးဆောင်နေပေမဲ့လည်းရခိုင်ပြည်နယ်မှာတော့ရခိုင်မျိုးသားပါတီ ANP ကနေရအတော်များများကိုအနိုင်ရခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကရွေးကောက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းချီဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာတော့1990ပြည့်နှစ်ကတတိယအများဆုံးအနိုင်ရရှိခဲ့တဲ့ရခိုင်မျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့2010ပြည့်နှစ်ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်အများဆုံးရရှိထားတဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီတို့ပူးပေါင်းပြီးရခိုင်မျိုးသားပါတီအမိပြောင်းက2015ရွေးကောက်ပွဲမှာဝင်ရောက်ယှဉ်ပြိုင်ခဲ့တာပါရခိုင်ပြည်နယ်ချင်းပြည်နယ်ရန်ကုန်တိုင်းမှာဝင်ရောက်ယှဉ်ပြိုင်ခဲ့ပြီးကိုယ်စားလှယ်40ကျော်အနိုင်ရခဲ့တယ်ဆိုပြီးရခိုင်မျိုးသားပါတီဗဟိုအလုံးမှုဆောင်ဖွဲ့ဝင်လည်းဖြစ်မြေပုံမြို့နယ်နဲ့မင်းပြားမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဦးရဲတောင်ကဆိုပါတယ်
ပြန်ငါးနေရာလောက်ပြန်ရတယ်ရခိုင်ပြည်နယ်မှာပါရန်ကုန်တိုင်းချင်းပြည်နယ်ပလဲဝါရောက်ပါပဲအထူးကားကတော့ရန်ကုန်တိုင်းမှာကတိုင်းရင်းသားရဲ့အဝန်ကြီးတနေရာနိုင်ပါတယ်နောက်ရခိုင်ပြည်နယ်မှာကတော့45နေရာလောက်နိုင်ပါတယ
်ရခိုင်လူထုဟာအပြောင်းလဲကိုလိုချင်လို့ပြသလိုက်တာဖြစ်တယ်လို့လည်းပြောပြပါတယ်
မြန်မာနိုင်ငံမှာဆိုရင်လည်းအမေရိကန်ပြသနိုင်တယ်အဓိကကတော့ကျောင်းလေးဖြစ်ဖို့ပြည်သူတွေကဆက်လို့လာတယ်ဆိုတော့တတိပြတဲ့သဘောနည်းပြသနိုင်ရတယ်ဒုတိယဆိုတော့ရခိုင်ပြည်နယ်မှာရခိုင်မျိုးသားရပိုင်ခွင့်ရခိုင်မျိုးသားပါဝင်တိုင်းရင်းသားများတန်တူခွင့်ရကိုပြည်နယ်ကိုကိုယ်ပိုင်ပြသခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အဲ့လိုပြည်နယ်များနဲ့ဆွဲဆွဲပြီးတော့သူဆောင်ဖို့ဆိုတဲ့ဒီမှချက်ရှိတဲ့ရခိုင်မျိုးသားပါတီကိုမျိုးသားရေးအမြင်နဲ့ရောပြီးတော့ရခိုင်မျိုးသားပါတီရဲ့မူဝါဒလိုပါသဘောကျနေ့စတဲ့အတွက်ကြောင့်အခုလိုတကယ်နဲ့ထောက်ခံအားပေးတာကိုဒီသူတွေကိုကျေးဇူးတင်တယ်အားရကျေနပ်မှုနဲ့ရှိတဲ့ကြောင့်ကြောက်ကြလို့ပါတယ
်လက်ရှိမှာတော့1990ပြည့်နှစ်တုန်းကလိုပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းပြည်လုံးအတိုင်းအတာနဲ့အနိုင်ရနေတယ်လို့ရခိုင်ပါတီရှမ်းပါတီတွေဟာလည်းလူထုထောက်ခံမှုတွေနဲ့သူတို့ပြည်နယ်တွေမှာအနိုင်ရနေတာပါပြည်သူ့လွတ်တော်ကိုစားပြုကော်မတီ CRPP ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးဟေးတောင်ဟာ1990ပြည့်နှစ်တုန်းကအခြေအနေနဲ့လက်ရှိအခြေအနေကွာခြားပုံကိုလည်းနှိုင်းယှဉ်ပြောပြခဲ့ပြီးအာဏာရထားတဲ့လက်ရှိအစိုးရဟာ2008ခုနှစ်ဖွဲ့စည်းပုံအရထိန်းချုပ်ထားနိုင်ပြီဖြစ်လို့2015ခုနှစ်ရွေးကောက်ပွဲရလဒ်ကိုစိုးရိမ်မယ်လို့မယူဆကြောင်းပြောပါတယ်
အဲဒီကိုကျေမာလေတတိယအများဆုံးအနိုင်ရတဲ့ပါတီဖြစ်ခဲ့တယ်။အဲဒီမှာလည်းဒီသူတွေကတခဲနဲ့တော့ကာကပြေးခဲ့တာ။တိုင်းဒေသတွေမှာဆိုရင်စင်နေဒီကိုကြားစားအပြေးခဲ့တယ်။ဒီနေဒီမှာဆိုရင်တော့တိုင်းရင်းသားပါတီတွေကိုကြားစားအပြေးခဲ့တယ်။ဒါပေမဲ့ကိုစေတုံးကတော့ပြတ်တော်လဲခေါ်မဖြစ်ဘူး။အစိုးရလည်းဖွက်ခွင့်မပေးဘူး။တခြားနိုင်ငံရေးပါတီတွေပြတ်တော်ကိုယ်စားလှယ်ဒီကိုဒီမျိုးဆောင်ရတည်နေမှုတွေရှိခဲ့တယ်။အခု2015မှာလည်းတကြောပြန်ပေါ့။စင်နေဒီကလည်းဖြတ်တူနေပါဖြစ်လာခဲ့တယ်။စင်နေဒီကြားစားနိုင်ရဲ့အဲ့ဒီနေ့မှာတော့ရှမ်းပြည်နယ်မှာအဆိုင်အထိတခင်ဒီနေ့မှာတော့တခင်မျိုးသားပါတီကနိုင်ခဲ့ပြီးတော့ချူရလည်းသူရင်စိတ်ရှိတယ်။ကိုယ်ချင်းရေခေါ်ဖွဲဖြစ်တယ်လို့များပြင်မလာဆိုတဲ့သူရင်စိတ်ရှိတယ်။အနေနဲ့တော့အဲ့လိုကတမင်းမှုဘာကြောင့်လဲဆိုတော့အခြေအနေတွေကခန္ဓာရပါတီလက်ရှိအစိုးရတမတော်အနေနဲ့အခြေအနေကိုဖိချုပ်နိုင်တဲ့အနေအထားတွေရှိနေတယ်။သူချင်းအကောင်းဆုံးဆွေးနွေးဖို့ပြည်ခေါင်းဝေရကျွတ်တော်ကြီးစီမှာတမတော်ကိုယ်စားလှယ်များက25ရာခိုင်နှုန်းရှိနေတယ်။ဒါပြင်ကဝေးဦးချီချုပ်မှလည်းတစ်ချက်ကျောက်ပိုင်းနဲ့ဆန္ဒရရှိတယ်။ဝန်ကြီးသုံးဦးဖြစ်တဲ့ဒီရေဝန်ကြီး၊ကာဝေးဝန်ကြီး၊နေစာရေးဝန်ကြီးဒီဝန်ကြီးတွေကိုခန့်ခါထားနိုင်တဲ့ ဖြစ်ကြောင်းကိုယ်ရှင်မှာကကျွန်တော်အနေထားမျိုးမရှိဘူးဒါကြောင့်စိုးရိမ်တော့စိုးရိမ်တယ်အခုကတော့စိုးရိမ်တဲ့စိတ်ဓာတ်တော့ရှိနိုင်တယ်လို့ကျွန်တော်အနေနဲ့မှတ်တင်ပါဘူ
းရွေးကောက်ပွဲကော်မရှင်ကတနင်္လာနေ့ကစပြီးရွေးကောက်ပွဲရလဒ်တွေကိုစတင်ထုတ်ပြန်ကြေညာနေပေမဲ့ရခိုင်ပြည်နယ်တွင်းကမဲဆန္ဒနယ်မြေတွေအားလုံးရဲ့ရလဒ်တွေကိုတော့တရားဝင်မထုတ်ပြန်ရသေးပါဘူးဒါပေမဲ့လည်းရခိုင်ပြည်နယ်တွင်းမှာချိုတင်မဲအများအပြားရောက်ရှိလာတာမျိုးတွေမရှိသလိုအခုအနိုင်ရထားတဲ့ရခိုင်မျိုးသားပါတီကကိုယ်စားလှယ်တွေဟာတခြားပါတီတွေကကိုယ်စားလှယ်တွေထက်မဲရည်အတွက်ကွာခြားမှုတွေရှိတယ်လို့လည်းဦးအေးတောင်ကပြောပြခဲ့ပါတယ်ရှင
်ရခိုင်မျိုးနယ်တွင်းကရွေးကောက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့မအေးမှပြောပြခဲ့တာဖြစ်ပါတယ်ခုတစ်ခါတော့မြမရွေးကောက်ပွဲကဒေသတွင်းနိုင်ငံတွေကိုဘယ်လိုရိုက်ခတ်မှုတွေရှိခဲ့တယ်လဲဆိုတာကိုကြည့်အောင်ပါမြန်မာနိုင်ငံရဲ့တမိုင်းဝင်ရွေးကောက်ပွဲကြီးဟာဒေသတွင်းနိုင်ငံအတွင်းကပါအားကျခဲ့ရတဲ့ရွေးကောက်ပွဲကြီးဖြစ်ပါတယ်ဗီယက်နမ်နိုင်ငံရဲ့နိုင်ငံရေးပြောင်းလဲအတွက်ဆက်ပြီးတိုက်ပွဲဝင်မှုမြန်မာရွေးကောက်ပွဲကတွန်းအားတည့်ရဖြစ်စေခဲ့တယ်လို့ဗီယက်နမ်တက်ကြွလှုပ်ရှားသူတွေကပြောပါတယ်ဒါပေမဲ့အပြောင်းလဲတွေဖြစ်ဖို့ရှေ့ဆက်ရမယ့်ခီးအဝေးကြီးရှိသေးတယ်လို့လည်းဝန်ခံပြောဆိုပါတယ်ချန်ငူယန်းရဲ့သတင်းလောကိုတော့နန်းလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
ဗီယက်နမ်အစိုးရကိုစန့်ကျင်သူတယောက်ဖြစ်တဲ့ရှင်နေငူယန်ဗန်ဒိုင်ကမြန်မာနိုင်ငံလိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့ဖြစ်နိုင်မလားဆိုတဲ့စာသားကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်လိုက်ပြီးနိုင်ပိုင်းအတွင်းမှာပဲလူပေါင်းထောင်ချီကသူ့ရဲ့သားချက်ကိုသဘောကျကြောင်းမှတ်ချက်ပြုကြပါရယ်မြန်မာနိုင်ငံလိုဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့လက်ရှိအာဏာရပါတီကိုလူအတော်များများကစိန်ခေါ်လိုက်ပါရယ်နောက်ပြီးသားကတိတ်ပြီးအချိန်မလိုလောက်ပါဘူးဆိုပြီးတော့လဲသူကရေးသားထားတာပါမြန်မာအတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ဓာတ်ပုံကိုထောက်ခံသူတွေကင်ထားတဲ့ဓာတ်ပုံတချို့ကိုလည်းသူ့ရဲ့ Facebook မှာတင်ထားတာပါ VOA နဲ့အင်ကာနေမှာတွေ့ဆုံစကားပြောခဲ့တော့ငါတော့မြန်မာလူမျိုးတွေလိုပဲ Vietnam လူမျိုးတွေကလည်းအခွင့်အရေးတန်းသူမရသင့်ဘူးလားဆိုပြီးမေးခွန်းထုတ်သွားပါရစေ။ကျွန်တော
်တို့တော့ကျွန်တော်တို့ဘယ်ကြီးပါဟောက်ဖို့အကန့်ရန်ဘန်သူကြီးကိုလည်းကဲတာလို့ပါအညီမကဲဒီစု Okay
မြန်မာရော BNN တွေပါအရှိတောင်အရှာကလူတွေပါဒါဆို BNN လူမျိုးတွေရဲ့ဂုံသိက္ခာကဘာကြောင့်မြန်မာလူမျိုးတွေထက်နှိမ့်ကြရမှာလဲ BNN တွေဘာကြောင့်ဒီမိုကရေစီရဲ့အခွင့်အရေးတွေမရကြတာလဲစီးပွားရေးအခွင့်အလမ်းအနေနဲ့ပြောရရင်မြန်မာတွေက BNN တွေလောက်မကောင်းတာတော့မှန်ပါတယ်ဒါပေမဲ့ BNN တွေကအဲ့လိုလွတ်လပ်မှုနဲ့ဒီမိုကရေစီမရကြတာလဲဒီအချက်ကို BNN လူမှုအတိုင်းဝန်ကြားမှာတိတ်ကိုစိတ်ဝင်စားနေကြတာပါ
တရားဝင်ထုတ်ပြန်ချက်တွေအပြည့်အစုံထွက်မလာသေးပေမဲ့မြန်မာလွတ်တော်ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေရာအများစုမှာနိုင်မယ်လို့ခန့်မှန်းထားပါရယ်ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရ NLD ကနေရာအများစုကိုနိုင်နေဆဲဖြစ်ပါရယ်ဗီယက်နမ်ကလူမှုကွန်ရက်၃ဆွဲသူတွေကလည်းဒေါအောင်ဆန်းစုကြည်ရဲ့အကြမ်းမဖက်တဲ့နီလာနဲ့နှစ်ပေါင်းများစွာကြိုပမ်းခဲ့တဲ့အပေါ်ချီးကျူးပြောဆိုနေကြပါရယ်ဗီယက်နမ်ရဲ့လက်ရှိနိုင်ငံရေးကိုစောင့်ကြည့်လေ့လာသူလက်ဖြစ် Institute of Development Studies ရဲ့ညွန်ကြားရေးမှူးဟောင်းလက်ဖြစ်တဲ့ဒေါက်တာငူယန်ကွမ်ကတော့မြမရွေးကောက်ပွဲကိုဗီယက်နမ်လူမျိုးတွေစိတ်ဝင်စားကြတာဟာသူ့တိုင်းမီရင်းကလက်ရှိတွေ့ကြုံနေရတဲ့လူမှုရေးနဲ့စီးပွားရေးအခြေအနေတွေကိုပြောင်းလဲဖို့လူတွေလိုလားနေတဲ့ပြရုပ်ဖြစ်တယ်လို့ဆိုပါတယ
်မြမဒီမိုကရေစီနီလန်းကိုဗီယက်နမ်တွေလေ့လာစူးစမ်းနေတယ်ဆိုတာကတော့အင်မတန်ထင်ရှားပါတယ်အာဆီယံမှာအုတ်ထရာလူလောက်ခဲ့တော့ကဗီယက်နမ်ဝန်ကြီးချုပ်ဝမ်တန်တောင်းမြန်မာနိုင်ငံကိုသွားပြီးဒီမိုကရေစီပြုရင်ပြောင်းလဲရေးတွေလုပ်ဖို့တမနာဦးသိန်းစင်ကိုတက်တွန်းခဲ့ဘူးပါတယ်မြန်မာကိုအကြံပေးတိုက်တွန်းတယ်လို့ပဲမစ္စတာတောင်းနဲ့တခြားဗီယက်နမ်ခေါင်းဆောင်တွေလည်းကျင့်သုံးမှုကျွန်တော်မျှော်လင့်ပါတယ်ဒါကသူတို့အတွက်တန်ဖိုးရှိတဲ့သင်ခန်းစာပါ
ဗီယက်နမ်ကအမျိုးသမီးငယ်တွေဟာလွတ်လပ်ရေးကြိုးပမ်းတဲ့နေရာမှာပိုးပြီးစိတ်ရှည်တည်ခံလာတာကိုတွေ့ရတယ်လို့လည်းသူကဆိုပါတယ်ဗီယက်နမ်မှာတောအောင်ဆန်းစုကြည်လိုခေါင်းဆောင်တယောက်မှမရှိဘူးဆိုတဲ့မှတ်ချက်မျိုးတွေကိုလည်းမလုပ်ကြတော့ပါဘူးပြခဲ့တဲ့နေ့တုန်းကဟောင်ကောင်အုပ်ချုပ်ရေးမှုကိုဒီမိုကရေစီနိလန်းတကြရွေးချယ်ဖို့ဆန္ဒပြကြတဲ့သူတွေကိုဟောင်ကောင်မှာနေထိုင်ကြတဲ့ဗီယက်နမ်လူမျိုးတချို့ကထောက်ခံခဲ့ကြပါရယ်ဗြိတိရှ်အုပ်ချုပ်မှုအောင်နေခဲ့ရတဲ့ဟောင်ကောင်ရဲ့အုပ်ချုပ်ရေးမှုကိုတရုတ်ပြည်မကြီးရဲ့ဩဇာခံသူကိုခန့်ထားခြင်းအားကြောင့်ဒါကိုမလိုလားတဲ့ပြည်သူတွေရဲ့ဆန္ဒပြမှုတွေအကြီးကျယ်ဖြစ်ခဲ့တာပါဗီယက်နမ်ကွန်မြူနတီပါတီရဲ့၁၂ကြိမ်မြောက်လွတ်တော်ညီလာခံကနေနိုင်ငံကောင်ဆောင်တွေရွေးချယ်ဖို့လှအနေငယ်အလိုမှာပဲမြမရွေးကောက်ပွဲကိုကျင်းပခဲ့တာလည်းဖြစ်ပါရဲ့ရှင်
နန်းလောင်တင်ပြတော့တာဖြစ်ပါတယ်ခင်ဗျာမကြခင်မှာတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေနဲ့ NCA တနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်နဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေဘယ်လိုရှိလဲဆိုတာကိုပြောပြတော့ဖို့ရှိပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အခြေအနေကတော့
မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေညနေ၁နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၇နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည၉နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာပိုင်းကနေ2015နိုဝင်ဘာ17ရက်ဗုဒ္ဓဟူးနေ့ညနေပိုင်းသတင်းတွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25နဲ့30နှစ်တို့ကနေဆက်လက်အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ရှမ်းပြည်နယ်အတွင်းတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေယာနဲ့ချီထွက်ပြေးနေကြရတဲ့အကြောင်းတစ်ခါအပတ်စဉ်တင်ဆက်ပေးနေကြမြမအရေး30ချက်အစီအစဉ်မှာဆိုရင်တော့
It is astounding. It's just astounding to me. I didn't dream that I would see this day.
မနက်ငယ်ဆိုင်ရာအမေရိကန်တန်မှုဟောင်းပရက်စလာကလပ်နဲ့မိမြန်တင်ပြထားတာကိုနားဆင်ရမှာဖြစ်ပါတယ်။ဒါ့အပြင်အပတ်စဉ်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်တော့ချန်ပီယံဘက်ကတိုက်ပွဲသတင်းအခြေအနေကိုအလဲပေးကြပါတယ်။ရွေးကောက်ပွဲလွန်ကာလဒီငင်အေဂျင့်မှုရရှိရေးအတွက်နိုင်ငံတော်သမ္မတလွတ်တော်နာကတမတော်ကာကွယ်ဦးစီးချုပ်နဲ့ NLD ပါတီဥက္ကဋ္ဌတို့တွေ့ဆုံဆွေးနွေးရေးဆောင်ရွက်နေချိန်မှာချန်ပီတောင်ပိုင်းမိုင်းနောင်မြို့မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအစိုးရတက်တဲ့ SSC1 ဟိုင်းအဖွဲ့ကတစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုတာတွေရှိနေပါတယ်။ဒေသခံတချို့ကတော့ရှမ်းတက်ကလာရောက်တိုက်တာမတွေ့ကြောင်းပြောဆိုတာတွေရှိနေပေမဲ့လက်ရှိဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တော့မိုင်းနောင်မြို့ကန်တွေရာနဲ့ချီထွက်ပြေးနေကြရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ရွေးကောက်ပွဲလွန်တရက်မှာရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရတက်ဖက်ကရှမ်းတက်ဖွဲ့ကလာရောက်တိုက်ခိုက်တာလို့သတင်းထုတ်ပြန်ခဲ့တယ်လို့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဘက်ကလည်းသူတို့တိုက်ခိုက်တာမဟုတ်ကြောင်းသတင်းထုတ်ပြန်တာတွေရှိနေပါတယ်။ဒီနေ့ထုတ်ပြန်တဲ့အစိုးရသတင်းစာတွေမှာမိုင်းနောင်တိုက်ပွဲဟာ SSA ဝဟိုင်းတပ်ဖွဲ့ကအင်အား120လောက်နဲ့ညအချိန်မှာမိုင်းနောင်နယ်မြေရဲစခန်းကိုဘုံးပစ်လောင်ချာနဲ့ပစ်ခတ်ခဲ့ကြောင်း10ရင်းနှစ်မိနစ်မှာမိုင်းနောင်အခြေစိုက်တပ်ဌာနချုပ်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ထပ်မံတိုက်ခိုက်လာတဲ့နောက်အစိုးရဘက်ကရဟတ်ယာဉ်တွေနဲ့တံပြန်တိုက်ခိုက်ခဲ့လို့ရှမ်းတပ်ဖွဲ့တွေစုခွာသွားခဲ့ကြောင်းဖော်ပြပါတယ်။ဒီလိုတိုက်ခိုက်ရာမှာရှမ်းတပ်ဖွဲ့ကလူနေရပ်ကွက်တွေအတွင်းကလူထုကိုအကာအကွယ်ယူပြီးတိုက်ခိုက်တာဖြစ်ကြောင်းနဲ့ဒီဖြစ်စဉ်မှာတပ်မတော်ဘက်ကအရာရှိစစ်သည်တချို့နဲ့ရဲတပ်ဖွဲ့ဝင်တချို့ကြာဆုံးဒဏ်ရာရခဲ့ကြောင်းဖော်ပြပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်လာကသူတို့ဘက်ကတိုက်ခိုက်တာမရှိကြောင်းပြောပါတယ်
။ကျွန်တော်တို့ကတစ်ချိန်တစ်ခါမှကျွန်တော်တို့တော့ပြီးတော့တိုက်တာမရှိပါဘူး။အဖြစ်မှန်ကတော့ကျွန်တော်တို့မိုင်းလောင်ကပြည်သူလူထုတွေအပြစ်ဆုံးမှာနော်။သူတို့ကလည်းကျွန်တော်တို့ကိုဆွတ်ဆွဲတာခဏခဏပဲလေနော်။အဲ့ဒါကိုအကြောင်းပြချက်လုပ်ပြီးတော့ကျွန်တော်တို့ဝန်ထိုင်ဌာနချုပ်ကိုသူတို့ကဟိုတိုက်လာတယ်လေနော်။ဖုန်းကျဲတာစက်တနာနဲ့ပြစ်တာအဲ့ဒီလိုမျိုးလုပ်ဆောင်တာလေ။ဆိုလိုချင်တာကအဲ့ဒီအကြောင်းပြချက်တစ်ခုခုဟိုရှာပြီးတော့ကျွန်တော်တို့ကိုဖို့စ်နော်။ပြန်ပြီးတော့လုပ်ဆောင်နေတဲ့အစားမျိုးပဲဖြစ်နေတယ်လေ
။ရှမ်းတပ်ဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့စည်ရည်မနဲ့မှာအစိုးရဘက်ကတိုက်လေရင်နဲ့ပြစ်ခတ်တိုက်ခိုက်တာကြောင့်သူတို့ဌာနချုပ်ဝါဟန်းရှိဖုန်ကြီးကျောင်းတကျောင်းထိမှန်ခဲ့ကြောင်းနဲ့ဝမ်ဆာရွာဖုန်ကြီးကျောင်းကိုလည်းထိမှန်ခဲ့ကြောင်းဖော်ပြပါတယ်။အစိုးရသတင်းစာတွေမှာတော့ SSC ဝါဟန်းတပ်ဖွဲ့ကဒီလာဆန်းကမိုင်းတောင်တပ်ဌာနချုပ်ကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ခုနှစ်ကြိမ်လာရောက်ပြစ်ခတ်ခဲ့ကြောင်းလည်းဖော်ပြပါတယ်။SSA မြောက်ပိုင်းနဲ့တိုက်ပွဲတွေဟာပြီးခဲ့တဲ့လလယ်လောက်ကလေးကပြန်လည်ဖြစ်ပွားခဲ့တာပါဒီတိုက်ပွဲတွေစတင်ချိန်ကစပြီးနှစ်ဖက်ညှိနှိုင်းဖြည့်ရှင်းမှုကိုတောင်းဆိုခဲ့တယ်လို့ရှမ်းတပ်ဖွဲ့ဘက်ကပြောပါတယ
်အဲ့ဒီဒီကိစ္စတော့ဆိုကျွန်တော်တို့ကဟိုဆက်ပြီးတော့ဖြစ်ဖြစ်ကျွန်တော်တို့တင်ပြတယ်လေနော်အဲ့ဒီကျွန်တော်တို့မိုင်းနောင်သတ်ဆန်းကိုဖြစ်တဲ့ကြောင်းဟောအဲ့ဒါဆော့စီကလေးကကျွန်တော်တို့အဲ့ဒီဒီကိစ္စတော့ဆိုလဲကျွန်တော်တို့တင်ပြထားပါအဲ့ဒီလို့ချက်တယ်ကျွန်တော်တို့ဘာမှမပတ်သက်ဘူးပေါ့နော်တော့ကငင်းငင်းချမ်းချမ်းနဲ့ကျွန်တော်တို့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲပဲဆွေးနွေးဖို့နော်ကျွန်တော်တို့လိုလားတယ်လေ
ဒေသခံတွေကိုမေးမြန်းကြည့်ရမှာတော့ရှမ်းတပ်ဖွဲ့ကမိုင်းနောင်ကိုလာရောက်တိုက်ခိုက်တာမတွေ့ကြောင်းပြောဆိုပေမဲ့တိတိကျကျအတည်ပြုဖို့တော့အခက်အခဲရှိနေပါတယ်ဒ တိုက်ပွဲဖြစ်ပွားချိန်မိုင်းနောင်မြို့ကိုရောက်ရှိနေသူတဦးကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဆိုတော့မြို့ထဲမှာနေအမြင်ကြတော့ဟိုဟာဘယ်ဟိုဘယ်ရန်သူမှလာလာတော့မတွေ့ဘူးခင်ဗျာသူတို့ကလည်းအချင်းချင်းမားသိတဲ့ပုံစံကမကြည့်ပြကျွန်တော်အရက်ကမိကြည့်တော့လူတိုင်းကတော့သူတို့ကိုချင်းချင်းတိုက်ပွဲပုံစံမျိုးပဲလို့အဲ့လိုပြောနေတယ်ကျွန်တော်လည်းမှမြင်တော့မတွေ့ဘူးခင်ဗျကျွန်တော်လည်းတရမြေနေဟိုမှာဟိုကလည်းရှိနေတာမတွေ့ပြည့်ဘူးခင်ဗျ
နှစ်ဖက်တည်းအကြအငင်းပွားတာတွေအပြန်အလှန်ဆွဆွဲတာတွေရှိပေမဲ့လက်တလောဖြစ်ပွားတဲ့တိုက်ပွဲကြောင့်မိုင်းတောင်ဒေသခံရာနဲ့ချီပြီးတိတ်ဆောင်ထွက်ပြေးနေရတယ်လို့လည်းပြောပါတယ
်လူတွေအားလုံးကိုမြို့ထဲကအိမ်ဆောင်တော့ပဲကြံပြီးတော့ရှောင်ကြပုံလားခင်ဗျအခုတချို့ကဒီဖက်ကလဲချဖက်နဲ့ဝမ်ဆင်းဖက်ထွက်တယ်ခင်ဗျထွက်လာတဲ့လူကတော့ကျွန်တော်ထင်တော့600 900လောက်တော့ရှိမယ်ခင်ဗျ
လဲချမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်မောင်တင်ကလဲချကိုလူ400လောက်ရောက်ရှိနေကြောင်းပြောပါတယ်
လေချားကိုပြေးလာတာတော့400ကျော်ပဲတဲ့။နောက်ပြီးတော့ဝမ်သိန်းကိုပြေးလာတာတော့ဘယ်လောက်ရတော့မသိဘူး။မိုင်းတောင်နဲ့ဝမ်သိန်းက -20 ဝေးမယ်။ဝမ်သိန်းကနေပြီးတော့လေချားကို -40 လောက်ရှိမယ်။အဲ့လားနေပြီးတော့-60လောက်ရှိတဲ့ဖြီးကိုဆက်ပြေးလာတာအဲ့မှာရောက်400ကျော်သွားပြီတဲ့
။ဒီကနေ့မှာတော့မိုင်းတောင်နဲ့ဝမ်ဟိုင်းဘက်မှာတိုက်ပွဲဖြစ်ပွားတာမရှိပါဘူး။အစိုးရတက်တဲ့ SSA မြောက်ပိုင်းတပ်အကြားမှာအော်တိုဘာလာလေလောက်ကစတင်ပြီးဂျိုးကြားဆိုလိုတိုက်ပွဲတွေဖြစ်ပွားနေရမှာဒီတိုက်ပွဲတွေကြောင့်ဒုက္ခသည် 4,000 လောက်ဟာနေရက်ဆွန့်ခွာပြီးတင်းရှောင်နေရတယ်လို့ဒေတာရင်းကူညီကယ်ဆယ်ရေးဆောင်ရွက်သူတွေကခန့်မှန်းထားပါတယ
်ကိုမိုးစောပြောပြတော့တာဖြစ်ပါတယ်အခုတခါတော့အပြစ်ခတ်ရက်ဆဲရေးနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်တနင်္ဂနွေလုံးပြစ်ခတ်ရဆဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရဲ့ပထမအကြိမ်ထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးတစ်ရက်ကိုထိုင်းနိုင်ငံမှာကျင်းပခဲ့ကြပါတယ်ဒီအစည်းအဝေးမှာအဖွဲ့ရဲ့လုပ်ငန်းလမ်းညွှန်အပါအဝင်နိုင်ငံရေးဆွေးနွေးမှုလုပ်ငန်းစဉ်အတည်ပြုနိုင်ခဲ့သလိုလက်ရှိအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေအပြင်ရွေးကောက်ပွဲကြလက်အရာနောက်တက်လာမဲ့အစိုးရအသစ်နဲ့လည်းပူးပေါင်းလှုပ်ဆောင်သွားမယ်လို့လည်းအဖွဲ့ခေါင်းဆောင်တွေကပြောပါတယ်တဖက်မှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးမပါဝင်သေးတဲ့အနေအထားကြောင့်နိုင်ငံရေးတွဲဆုံဆွေးနွေးနိုင်ဖို့အခက်အခဲရှိနေနိုင်သလိုနောက်တက်လာမဲ့အစိုးရအသစ်နဲ့လည်းအနေနဲ့လည်းတက်မတော်ကိုထိန်းချုပ်နိုင်ဖို့လိုတယ်လို့လည်းလက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကပြောပါတယ်ဒီအခြေအနေတွေကိုတော့ VOA တိုင်းခြေစိုက်သတင်းတော့နိုင်ကိုရင်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါနိုဝင်ဘာလ၈ရက်နေ့ကနေ၁၀ရက်နေ့ထိထိုင်းနိုင်ငံမှာကျင်းပခဲ့တဲ့အပြစ်ရ NCA လက်မှတ်ရေးထိုးခဲ့တဲ့လက်နက်ကိုင်ဖွဲ့၈ဖွဲ့ရဲ့ EAU အဖွဲ့အနေနဲ့လက်ရှိအစိုးရနဲ့အပြစ်ခတ်ရစေးရေးဆိုင်ရာကိစ္စရပ်တွေကိုလှုပ်ဆောင်သွားရမှာဖြစ်ပြီးနောက်တက်လာမဲ့အစိုးရအသစ်နဲ့လည်းပူးပေါင်းလှုပ်ဆောင်သွားမယ်လို့ဒုဗိုလ်မှူးကြီးဆိုင်ဟန်ကအခုလိုပြောပါတယ
်ကျွန်တော်တို့ NCA ထိုးပြီးတော့ NCO ကို account တွေပေါ်ပို့တဲ့နေရာမှာလက်ရှိဒီဆက်အစိုးရဘောနော်ဒီဆက်လွတ်တော်အပိုင်းဆိုတာရှိပါတယ်ဒီ NCA ကိုလည်းဒီလွတ်တော်ထဲမှာဒီဆက်အဲ့မှာတင်ဖို့ရှိပါတယ်ဟိုလာမဲ့နောက်ဆုံးတက်တန်းလို့ပြောရမလားကျွန်တော်နားလည်ထားတာကတော့ဒီလွတ်တော်ဖြစ်စီအစွတ်ဖြစ်စီသူတက်တန်းမကုန်ခင်မှာတော့ကျွန်တော်တို့လှုပ်ဆောင်ရရှိတယ်လို့မလို့တကယ်လို့နောက်တက်လာမဲ့နောက်ဆွေတဲ့အတွက်လဲအဲ့လိုတက်တက်ပေါ်တော့ဆက်ပြီးတော့ဘူအောင်လှုပ်ဆောင်တော့ဖို့အဲ့လိုမျိုးရှိပါတယ်
EAU အဖွဲ့အနေနဲ့အခုရေကောက်ပွဲပြီးတက်လာမဲ့အစိုးရအသစ်ကိုကြိုဆိုသလိုတိုင်းဒေသတွေလူလာတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ထွန်းရေးအတွက်အစိုးရအသစ်နဲ့လည်းဆက်လက်ဆွေးနွေးသွားမယ်လို့ဒုဗိုလ်မှူးကြီးဆိုင်ဟန်ကပြောပါတယ်။လက်ရှိပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတိုင်းဒေသလက်နက်ကိုင်အဖွဲ့အားလုံးမပါဝင်နိုင်သေးတဲ့အခြေအနေတွေကြောင့်အောင်မြင်မှုရရှိဖို့ခက်ခဲနေမယ်လို့မြောက်ပိုင်းရှမ်းပြည်သမတော်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လတ်ကအခုလိုပြောပါတယ်။အရင
်ကတော့တို့ဆိုးရလက်ထက်မှလုတ်ခတ်တဲ့ကိစ္စတွေတော့ပါဝင်တဲ့သူတွေပြန်ပြီးတော့ပါမလာရင်တော့နည်းနည်းတော့ခက်ခဲရှိမှာဖြစ်နေတယ်။ပြီးတော့လည်းအဲ့ဒီရှစ်ဖွဲ့ထဲနဲ့လည်းလှုပ်သွားလဲကျွန်တော်တို့လူချင်းနဲ့ပန်းနိုင်လို့တော့ရောက်နိုင်နိုင်မယ်မဟုတ်ဘူးနော်။အများစုကကျန်နေတော့အဲ့ဒီနိုင်ငံကြီးစွန့်လိုက်ပွဲကိုမတက်ဖြစ်ဘူးဆိုရင်တော့ဒီနိုင်ငံတော်လုံးကလူချင်းတောင်းတနေတဲ့အဲ့ဒီကျွန်တော်တို့ပန်းတိုင်ကိုတော့ရောက်နိုင်နိုင်မယ်တော့မဟုတ်ဘူးပေါ့။ဟာ
လက်ရှိမှာပြည်ရစာချုပ် NCA လက်မှတ်ရေးထိုးရေးမှာမပါဝင်ခဲ့တဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP SSA နဲ့မြန်မာသမတော်တို့ကြားရွေးကောက်ပွဲပြီးမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မိုင်းရှုမြို့နယ်ဝမ်စော့ဒုက္ခတဲစခန်းကိုရွှေ့ပြောင်းခဲ့ရတယ်လို့မြောက်ပိုင်းရှမ်းပြည်သမတော်ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်ထောင်စုဝန်ကြီးဦးသိန်းစောကနေမြောက်ပိုင်းရှမ်းပြည်သမတော်ရှမ်းပြည်တိုးတက်ရေးပါတီဥက္ကဋ္ဌစီကိုပြည်နယ်ပြည်ထောင်စုအဆင့်ငင်းချမ်းရေးသဘောတူညီချက်အတိုင်းရေကောက်ပွဲကာလအထိတတ်တည်နေရကနေမကျူးကျော်ဖို့ဇာရေးသားပေးပို့ပြီးနောက်ပိုင်းတိုက်ပွဲရတန့်ရကနေရေကောက်ပွဲလွန်နိုဝင်ဘာလ10ရက်နေ့ကစပြီးတိုက်ပွဲဖြစ်ပွားခဲ့တာပါ မြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ရွေးကောက်ပွဲအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအစိုးရတက်ဖွဲ့နိုင်ခဲ့ရင်အရင်အစိုးရထက်ကောင်းမွန်လာမယ်လို့ယူဆသလိုအစိုးရအနေနဲ့တပ်မတော်ကိုထိန်းချုပ်နိုင်ဖို့လိုတယ်လို့လည်း SSPP SSA ပြောခွေရဘူမူကြီးဆိုင်လာကပြောပါတယ်
အောင်ဆန်းစုကြည်တို့တော့အစိုးရဖွဲ့နိုင်တော့အခုပြုတ်သွားတဲ့အစိုးရထက်တော့တာမယ်လို့တော့နော်ပို့ပြီးတော့မျောလင်းချက်ရှိမယ်လို့ပဲကျွန်တော်ကဟိုဆွေးရမှာပေါ့နော်ဘယ်လိုပဲဖြစ်အဲ့ဒီအစိုးရကတတ်မတော်ကိုမချုပ်ခံနိုင်တော့ဘာမှတော့သိသိချာမှာမဟုတ်ဘူးလေဒါပဲသိစားချက်ဆုံး
NCA ပြည်ရလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကန်ဖွဲ့ရှစ်ဖွဲ့အနေနဲ့ကတော့ NCA ကိုလက်တလုံးလက်မှတ်မရေးထိုးနိုင်တဲ့ဘဝသူတိုင်းသာလက်နက်ကန်ဖွဲ့စည်းတွေနဲ့ကြားရှိပြတဲ့ညီညွတ်မှုကိုဆက်လက်ထိန်းသိမ်းသွားဖို့နဲ့ NCA ကောင်းတဲ့ဖော်ရမှာပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီး EAO ဖွဲ့ဝင်အလုံးပါဝင်တက်ရောက်နိုင်မဲ့ထိပ်သီးစည်းဝေးတရကို UNFC နဲ့ပူးပေါင်းဆောင်ရွက်ပြီးအမြန်ဆုံးကျင်းပသွားဖို့အစီအစဉ်ရှိတယ်လို့လည်း EAO ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းဟန်ကပြောပါတယ်နိုဝင်ဘာလ၈ရက်နေ့ကနေ၁၀ရက်နေ့ထိကျင်းပခဲ့တဲ့ EAO ရဲ့ပရမအကြိမ်စည်းဝေးမှာကရင်ငင်းချမ်းရေးကောင်စီ KNU KNLAPC ကရင်မျိုးရာစည်းရုံး KNU ချင်းမျိုးရာတပ်ဦး CNF ဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGPA ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် PNL ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရေစီတပ်ဦး APDF ရခိုင်ပြည်လူမျိုးရေးပါတီ ALB အစရှိတဲ့တိုင်းဒေသလက်နက်ကန်ဖွဲ့ရှစ်ဖွဲ့ကထိပ်သီးခေါင်းဆောင်တို့တက်ရောက်ခဲ့ပါတယ်။ NCA ပြည်ရလက်မှတ်ရေးသူသားတဲ့တိုင်းဒေသလက်နက်ကန်ဖွဲ့ရှစ်ဖွဲ့အနေနဲ့ကတော့မြန်မာပြည်မြောက်ပိုင်းနဲ့ရှမ်းပြည်နယ်အတွင်းတပ်မတော်ကနေထိုးစစ်ဆင်နေမှုတွေကိုချက်ချင်းရပ်တန့်ပေးဖို့နိုင်ငံရေးကျင်းသားတွေပါဝင်အထင်းသိမ်းခံနေရတဲ့လယ်ဓမာအလုပ်သမားကြောင်းသားတွေနဲ့ဝန်ရံပြည်သူတွေမတရားသိမ်းဥပဒေအရအပြစ်ပေးရေးယူခံနေရတဲ့သူတွေကိုအ мян ဆုံးပြန်လုပ်ပေးဖို့နိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ
။နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေနဲ့တိုင်းသားဒေသတွေမှာတိုင်းသားပါတီတွေထင်သလောက်အနိုင်မရကြတဲ့အကြောင်းတွေကိုတင်ပြထားပါတယ်။မတ်အိမ်ခိုင်ဦးရေးသားထားတာကိုဦးစံမိုးရေကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဒီတစ်ပတ်မှာတော့မြမမီဒီယာတွေပေါ်မှာတနင်္ဂနွေလုံးရောပြည်သူတွေပါဇက်ဖြတ်မှာရေပန်းအစားဆုံးစိတ်ဝင်စားဆုံးအကြောင်းအရာကတော့ရွေးကောက်ပွဲဖြစ်ပါတယ်။ဒီတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူစိတ်ဝင်စားဆုံးအကြောင်းအရာတွေကိုရွေးချယ်ပြီးတော့တင်ပြသွားမှာဖြစ်ပါတယ်။2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်ကတည်းကပြည်သူတွေဟာလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့စိတ်ဝင်တစားပြောဆိုကြပြီးလူမှုကွန်ရက်မီဒီယာတွေပေါ်မှာလည်းရေးသားနေကြပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်တဲ့ရွေးကောက်ပွဲမှာမီဒီယာတွေအနေနဲ့ဗက်စုံတောင်းစုံကနေအချိန်နဲ့တပြေးညီဖော်ပြခဲ့ကြတာကိုတွေ့ရပါတယ်။2010တုန်းကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲနဲ့မတူဘဲပါတီစုံအင်တိုက်အားတိုက်ပါဝင်တဲ့ရွေးကောက်ပွဲဖြစ်တာကြောင့်လည်းပြည်သူတွေအနေနဲ့ဒီရွေးကောက်ပွဲနေ့မှာအာတုံခွန်ဆိုင်မိမိရဲ့နှစ်သက်ရာပါတီတွေကိုမဲပေးခဲ့ကြပါတယ်။ဒီလိုမဲပေးမှုတွေကြောင့်တောင်ပြိုကမ်းပြိုဆိုပြီးတော့ပြောစမှတ်ပြုရလောက်အောင်ရက်လက်တွေထွက်လာခဲ့ပါတယ်။အခုချိန်မှာတော့အများစုရက်လက်တွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကမဲအတာရနေပြီးတော့ကြိုတင်မဲနဲ့ပတ်သက်တဲ့အငင်းပွားမှုတွေလည်းရှိနေပါသေးတယ်။ကြိုတင်မဲဘုံတွေနောက်ကျပြီးတော့ရောက်လာတာကြောင့်လူပြောများခဲ့ပြီးတော့သတင်းမီဒီယာတွေကရွေးကောက်ပွဲကော်မရှင်ကိုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ခဲ့ကြပါတယ်။ဒီလိုသတင်းမီဒီယာတွေဘက်ကအချိန်နဲ့တပြေးညီတင်ပေးခဲ့နိုင်တာကြောင့်ပြည်သူတွေအတွက်လည်းသတင်းတွေကိုအဆက်မပြတ်နားထောင်နိုင်ခဲ့ကြပြီးအခုတစ်ခေါက်ရွေးကောက်ပွဲကမီဒီယာတွေအနေနဲ့တခြားရွေးကောက်ပွဲတွေထက်ပိုးပြီးတော့သတင်းယူခွင့်ရရှိခဲ့တယ်ဆိုပြီးသတင်းသာဆရာတဦးဖြစ်တဲ့ဦးမြင့်ကျော်ကအခုလိုမှတ်ချက်ပြုပါတယ
်။ဒီရင်ရွေးကောက်ပွဲက2010 2012နဲ့မတူတဲ့ဟာစင်စာပြတ်တမှုမရှိဘူး။သတင်းသမားတွေအရင်တော့အထက်ကိုရွေးကောက်ပွဲမှာရပိုင်ခွင့်ပေါ့သတင်းယူပိုင်ခွင့်ကအရင်ထက်ကိုပို့ပြီးတော့အာမခံချက်ရှိအခွင့်အရေးအနေနဲ့ရှိလာတယ်။အရင်2010တုန်းကဆိုရင်တော်တော်ကိုပုံချိုးကွယ်ရှိုးနိုင်ငံပြပချိဆက်မီဒီယာတွေအတွက်ပုံချိုးကွယ်ရှိုးသတင်းယူရတဲ့အခြေအနေမျိုးရှိခဲ့တယ်။ပြည်တွင်းမီဒီယာတွေကလည်းလွတ်လပ်ရေးခွင့်မရှိခဲ့တော့အကန့်အသတ်တရားအများကြီးပဲ။အခုကတော့ online မီဒီယာတွေရောsocial media တွေ social media ဘဝတစ်ဆင့်ရောမနစ်နဲ့အမျှနိုင်နဲ့မျှတင် update လုပ်တာတွေရောသတင်းတွေချက်ချင်းချက်ချင်းတင်တာလူတွေကအဲ့ဒီကတိပိုင်ခွင့်ဒီဟာကဒီရွေးကောက်ပွဲပေါ်မှာအများကြီးကြိုးတက်အောင်မှုရှိတယ်ပေါ့နော်။ဒါပေမဲ့အားနည်းချက်လူသေးတဲ့အရာလို့မြင်တော့ပြည်တွင်းမီဒီယာတွေနေနဲ့ပြည်စုံတဲ့ကားချက်ရုပ်ပုံကားချက်လိုမျိုးဖော်ပြဖို့နောက်ဘယ်လန့်ဖြစ်ဖို့အတွက်ပိုင်းမှာတော့ချွင့်ချက်အချို့တော့ရှိနေသေးတော့တွေ့ရတာပေါ့
။သတင်းစာဆရာဦးမြင့်ကျော်ပါ နောက်ထပ်တင်ပြလိုတဲ့အကြောင်းအရာကတော့ဒီရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာ NLD ပါတီကအများစုအနိုင်ရခဲ့တဲ့အကြောင်းဖြစ်ပါတယ်။တိုင်းရင်းသားပါတီအများစုဟာတိုင်းရင်းသားတွေရဲ့ထောက်ခံမှုမရတော့ဘူးလားဆိုပြီးတော့မေးခွန်းထုတ်ဖွယ်ဖြစ်နေပါတယ်။ဒီလိုတိုင်းရင်းသားဒေသတွေမှာလူထုထောက်ခံမှုအပြည့်အဝရှိတယ်ဆိုတဲ့ခေါင်းဆောင်တချို့မဲအပြတ်တက်နဲ့ရှုံးနိမ့်ခဲ့ကြတာကတော့ဘာကြောင့်လို့ထင်ပါတယ်။တံပြူစက်ကမွန်းနိုင်ငံရေးသမားတဦးဖြစ်တဲ့ဥမင်းလက်ကအခုလိုရှင်းပြပါတယ်။
ဘုံမင်းတက်ကြည့်လိုက်လို့ရှိရင်ဘုဒီတိုင်းလားဘုံပါတီအမဘုံပါတီရပါတော့ဘုံပါတီအမ3ယောက်ပဲရအောင်3ယောက်ပဲပြင်ဆင်ထုတ်တော့ရအောင်ဆိုတော့လည်းဘုံပြင်းမှာဆိုလို့ရှိရင်ဘယ်လောက်ရနိုင်တော့မရှိဘူးပြင်ဆင်ထုတ်တယ်ဆန်းရနိုင်မဟုတ်ပဲရှိဘူးခရစ်တဲ့ကြတော့အခုတော့ပြည်အောင်သူ့အဆင့်မှာအနိုင်ရတဲ့ပါတီကသမရသမရခါတွေဖြစ်လာဖို့များတယ်အဲ့တော့အဲ့သမရပြည်ဝင်ကြီးချုပ်ခန့်မယ်ဒီကရာပြည်ဝင်ကြီးချုပ်ကတိုင်းလားပါတီတွေကမဟုတ်နိုင်တော့ဘူးတိုင်းအဲ့ဒီတော့ဝင်ကြီးချုပ်ကတခါပြည်ဝင်ကြီးချုပ်ပြန်ခန့်တဲ့ခါကျတော့ရှိဘူးဘယ်လောက်ဖြစ်ဝင်ကြီးဌာနကျင်းနေတယ်အဲ့လိုရှင်းပြတဲ့ခါကျလို့ရှိရင်လည်းအဲပါတီတွေရောဘယ်လိုနေသားမျိုးဖြစ်နိုင်တယ်လဲဆိုတော့တော့ရောဘယ်လောက်ရုပ်ကန်နိုင်မလဲပြုတ်ခါကြတော့နောက်ဆက်တွဲကြများကြီးတာသူဘယ်လိုမှလိလပြအကြောင်းဖြစ်လာတာဒါကတော့ဒါနောက်ပုံလိလတော့ဖြစ်လာမှာဟာအဲ့ပုံလိလကနေပြီးတော့နောက်ငန်းတိတိပြန်ခန့်ပြန်ပြီးတော့မှန်းလိလလို့ရှိရင်လေကိုယ့်နိုင်ငံရေးတိုင်းတော်ရဲ့နိုင်ငံရေး profile ကြားပေါ်တဲ့အတွက်ကြောင့်အဲ့ဒီနိုင်ငံရေး profile ပြင်လို့အဲ့ကိုယ့် party image ဒီကိုယ့်တိုင်းသားနိုင်ငံရေးဆိုတဲ့လောက်ကန်ဒီ image ကိုပြန်ထူထောင်ဖို့2020ကျတော့ခက်ခဲလေအဲ့တော့2020မရောက်ခင်ကြားကာလငန်းနဲ့ကြွမှာလဲ party ရဲ့ရည်တည်ရေးတွေကပါခက်ခဲကြည့်လာဘာလို့လူထောက်ပံ့မှုအားလဲဆိုရင်လူထောက်ပံ့မှုအားလူသမောင်းအားလည်းရနေပါတီကပါလေရက်တည်မလို့ဆက်ရက်တည်လေ။ပါတီတွေမှာပါတီအဂျန်ဒါတွေ political agenda တွေအားနေလာလိမ့်မယ်။ပါတီအတီတီတွေအားနေလာလိမ့်မယ်။အခုလုံးလုံးဆက်လိုက်လိုက်အောင်မနာနဲ့လို့ပြီး20ရောက်မှဆက်တခါပြန်ရ။20ရောက်မှတခါပြန်ရုံးရှင်က image ပြန်တည်ဆောက်ရတာနဲ့ quick profile ပြန်ပြင်တင်ရတာနဲ့တော့ဒါကဒါအဲ့လိုလုံးဆက်လိုက်လိုက်သွားနိုင်နေပေါ့နော်။ဖြစ်မှာပဲလို့အဲ့လိုအတားအကျော်ပြောတော့မဟုတ်ဘ
ူး။နောက်ဆုံးပြောပြခြင်းတဲ့အကြောင်းအရာကတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကသတင်းစာရှင်းလင်းပွဲမှာလာရှိုးမှာဖြစ်တဲ့ကျူတင်မဲကိစ္စနဲ့ပတ်သက်ပြီးတော့ရှင်းလင်းပြောဆိုရင်းနဲ့သတင်းစာရှင်းလင်းပွဲကိုရပ်ပစ်လိုက်တဲ့အကြောင်းပြီးတော့တုံးရက်ကြာမပြည့်ပြတ်သေးတဲ့မဲစင်းကြီးညာမှုနဲ့အနေနဲ့အရရမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်တဲ့သတင်းတွေကိုမီဒီယာတွေပေါ်မှာအထူးတင်ပြနေတယ်ဆိုတာကိုပြောပြရင်ညီကုန်းချုပ်လိုက်ရပါတယ
်ဘတ်စင်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်အခုတော့မြန်မာရေး30ချက်အစီအစဉ်ကိုနားဆင်ရမှာပါမြန်မာနိုင်ငံရွေးကောက်ပွဲလွန်ကာလမှာအခက်အခဲပြဿနာတွေရှိနေဦးမှာဖြစ်ပေမဲ့ NLD ခေါင်းဆောင်ပိုင်းဟာလက်ရှိအာဏာလက်ရှိတွေနဲ့ညှိနှိုင်းဖြည့်ဆည်းသွားနိုင်လိမ့်မယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးတန်းတန်တမန်ဟောင်း Pressler Club ကပြောလိုက်ပါတယ် Pressler Club နဲ့ဦးကျော်ဇန်သာကဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်အောင်ပါဗျာ
မြန်မာနိုင်ငံမှာတန်တမန်အဖြစ်တာဝန်ကျနေခဲ့တဲ့ကအိမ်မက်တောင်မမက်နိုင်ခဲ့တဲ့ဖြစ်ရပ်တွေကဖြစ်လာခဲ့ကြတော့နော
် It is astounding. It's just astounding to me. I didn't dream that I would see this day so soon.
ဟုတ်ကဲ့အမခန့်လိလိပါပဲဒီအခြေအနေမျိုးဒီလောက်မြန်မြန်ဆန်ဆန်နဲ့တွေ့ရလိမ့်မယ်လို့မမျှော်လင့်ခဲ့ပါဘူးလွန်ခဲ့တဲ့9နှစ်ကတောင်မှ2010ရွေးကောက်ပွဲမှာဆိုရင်ဒေါအောင်ဆန်းစုကြည်ဟာအကြေကျုံးနဲ့ရှိနေခဲ့သေးတာပါ NLD လည်းရွေးကောက်ပွဲမှာမပါဝင်ခဲ့ပါဘူးအခု9နှစ်အကြာမှာ NLD ဟာအမခန်းကိုအောင်ပွဲရနေပါတယ
်စစ်ဘုတ်ချုပ်တွေဒီလိုလှုပ်လာစေတာပြောင်းလဲလာစေတာဘာကြောင့်လို့ထင်ပါသလဲပရစလီယာ
Well they have been senior general Min Aung Hlaing in particular has been promising for the last few months really quite
တပြင်းပေါ့လေဘုတ်ချုပ်မှုကြီးမင်းအောင်လှိုင်ကလွန်ခဲ့တဲ့လအနည်းငယ်အားစပြီးတော့ရွေးကောက်ပွဲရလက်ကိုလေးစားလိုက်နာမယ်လို့လူသိရှင်ကြားကြေပေးလာခဲ့ပါတယ်တကယ်လဲလိုက်နာပါလိမ့်မယ်ပြီးတော့ဒီ2008ဖွဲ့စည်းပုံဟာသူတို့စိတ်တိုင်းကြလှုပ်ထားတဲ့ဥပဒေပါဒီလိုမျိုး NLD ဘက်အတိုက်ခံဘက်ကနိုင်လာခဲ့ရင်စစ်တပ်ဟာအစိုးရရဲ့အဆုံးဖြတ်ချမှတ်ရမှာပါဝင်နိုင်အောင်စီစဉ်ထားတာပါဆိုတော့အခုအခါစစ်တပ်အနေနဲ့အုပ်ချုပ်ရေးမှာအရေးပါစေဆိုတာစိတ်ချလက်ချဖြစ်နေပါတယ်အခုဖြစ်သွားတာက NLD ဟာတိုင်းပြည်အနာဂတ်အတွက်စစ်တပ်နဲ့အခြေအလဲဆွေးနွေးညှိနှိုင်းရမယ့်အခြေအနေပါဒါဟာတိတ်ကောင်းတဲ့ရလက်ပါပဲဒီမိုကရေစီအတွက်အလားအလာကောင်းတစ်ခုပ
ါဒါပေမဲ့အဲ့ဒီအခြေအနေတွေကိုမရောက်ခင်မှာစဉ်းစားစရာတွေကအများကြီးရှိနေသေးတယ်ထင်ပါတယ်ဥပမာတရားဝင်ရလက်ထွက်မလာသေးဘူးအခုထိတခါအဲ့ဒီရလက်ပေါ်ထွက်လာရင်တော့အတိအကျလေးစားလိုက်နိုင်မလားဆိုတာလည်းစွင့်စရာတွေရှိနေသေးတယ်လို့ထင်ပါတယ
် There are still many big questions that have to be answered before we get to that point
ဟုတ်ပါတယ်အဲ့ဒီအစ်င့်မရောက်ခင်မေးစရာတွေအများကြီးရှိနေပါသေးတယ်စောင့်ကြည့်ရအောင်မယ်ဆိုတာကျမသဘောတူပါတယ်နောက်ဆုံးရလက်မထွက်သေးပါဘူးကျမတို့ကအစောပိုင်းရလက်တွေကိုအခြေခံပြီးပြောနေကြတာပါ NLD အားကောင်းတဲ့မျိုးပေါ်ကရလက်တွေပါခြေလက်တွေအဝေးဒေသတွေကရလက်တွေလည်းစောင့်ကြည့်ကြအောင်ပါ
န Now, who are Sidaya Kankana had the Pipi, Yodia Doyames, Raha, and Rio, Pizudia Longaba, Miamantara Gisaba. So in Dikisao, NRD, and in it, Shinima kind to a Nangamra Pesla.
This is what has to be negotiated.
ဒါဟာညှိနှိုင်းယူရမယ်ကိစ္စပါစစ်တပ်ရဲ့အဓိကစိုးရိမ်ချက်ကတည်ငြိမ်ရေးနဲ့တိုင်းပြည်မပြုတ်ကွဲရေးပါပဲနှစ်ပေါင်း
90
not really my business. I mean it's up to the leadership to decide.
ဒါတော့ကျမနဲ့တိတ်မဆိုင်ပါဘူး။ဘာတွေကိုဘယ်လိုလှုပ်ဆောင်မယ်ဆိုတာခေါင်းဆောင်ပိုင်းကလှုပ်ကြရမှာပါ။ဒီမိုကရေစီနိုင်ငံတော်တော်များများမှာတော့အနိုင်ရတဲ့ပါတီရဲ့ခေါင်းဆောင်ဟာတိတ်အင်အား ကောင်းတဲ့အနေအထားမှာရှိကြပါတယ်ရွေးကောက်ပွဲရလက်တည်းအပိသက်ပြီးတဲ့နောက်လာမယ့်အစိုးရခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေအကြာကြီးလုပ်ကြရအောင်ပါပါစောင့်ကြည့်ကြရအောင်ပါပါကျမဒါကိုကြိုပြီးတော့အဆုံးဖြတ်မပေးချင်ပါဘူး
How does anyone know what the capabilities of the NLD are when they haven't had a chance to demonstrate?
NLD နေနဲ့ဘာမှတော့မလုပ်ရသေးပဲသူတို့ရဲ့အရေးချင်းတွေကိုဘယ်သူကသိနိုင်အောင်မလဲသူတို့ကိုလောက်ခွင့်ပေးလိုက်ပါဦးစစ်တပ်အနေနဲ့လဲအစိုးရရန်တရားကိုကောင်းကောင်းမွန်မွန်ဆောင်ရွက်နိုင်ခဲ့တယ်လို့ကျမမထင်ပါဘူးလူတို့ကရောစစ်အစိုးရကိုကောင်းတယ်ထင်ခဲ့လို့လားမထင်ပါဘူး
လူတို့ကစစ်တပ်အုပ်ချုပ်တာကောင်းတယ်လို့ထင်ကြရင်ဘယ်ဖြုတ်ချပါမလဲဆိုတော့မဖြစ်သေးတဲ့ကိစ္စတခုကိုကျမအငြင်းမပွားလိုပါဘူးဟုတ်ပါတယ်ဒါပေမဲ့အဲ့ဒီမှာအမှားအယွင်းတွေရှိလာရင်လည်းပဲအခြေအနေဟာတော်တော်ဆူဆူရွားဖြစ်သွားနိုင်မလားဆိုတာကိုလူရဆူရင်ကြဟန်တူပါတယ်
I have faith that the NLD leadership will most competent
NLD ကောင်းဆောင်မှအနေနဲ့အစိုးရယာရုတာဝန်တွေလှုပ်ပိုင်ခွင့်ရှိသူတွေအဖြစ်အရေးချင်းပြေးဝတဲ့သူတွေကို ရနိုင်သမျှရှာဖွေလိမ့်မယ်လို့ကျမကတော့ယုံကြည်မှုရှိပါတယ်ဒီလိုနဲ့လမ်းကြောင်းတက်ကိုထွင်သွားနိုင်မှာပါပြီးခဲ့တဲ့9နှစ်ကရှိခဲ့တဲ့ပြဿနာတစ်ရက်ကဘာလဲဆိုရင်သမရဦးသိန်းစိန်အနေနဲ့စီးပွားရေးနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုချမှတ်ဆောင်ရွက်ခြင်းပေမဲ့အထူးသဖြင့်စီးပွားရေးမှာအုပ်ချုပ်ရေးရန်တရားကလိုက်ပါမလာခဲ့ဘူးအစိုးရကလိုက်ပါမလာခဲ့ဘူးမရွေ့လိုကြပါဘူးအထူ က်ပါမလာတဲ့အပြင်အဖြတ်အမောက်တောင်လောက်ခဲ့ကြပါသေးတယ်ဒီခရိုနီအကျိုးစီးပွားပြဿနာဟာရင်ဆိုင်ရမယ်စိန်ခေါ်မှုတစ်ရက်လည်းဖြစ်ပါတယ
်နောက်လူတွေဝေဖန်ကြတဲ့ကိစ္စတစ်ခုရှိပါသေးတယ်အဲ့ဒါကတော့ဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုပုံစံ style of leadership ပေါ့လေဒါဟာသူဟာသူတယောက်တည်းသဘောနဲ့လုပ်တတ်တယ်အများနဲ့ညှိနှိုင်းခြင်းမရှိဘူးအကြံပေးတာကိုလက်မခံဘူးစသဖြင့်ပြောဆိုနေကြတာလည်းရှိပါတယ်ခင်ဗျာ
Well that's your opinion not mine and I'm not going to give an opinion on that
ဒါရှိရယူဆချက်ပါကျမရယူဆချက်မဟုတ်ပါဘူးဒါနဲ့ပတ်သက်လို့ကျမထင်ကျေးမပေးလို့ပါဘူးဒေါန်ဆန်းစုကြည်ဟာတယောက်တည်းအကျယ်ကျုံးနဲ့အကြကြီးနေခဲ့ရတယ်စိတ်သက်တင်းကျပ်မှုတွေအစမတန်ကြုံတွေ့ခဲ့ရတဲ့သူဖြစ်ပါတယ်လူတိုင်းဟာဒီလိုအခြေအနေကိုဖြတ်တန်းခဲ့ရပြီးပုံမှန်ဖြစ်နေဖို့ဆိုတာမဖြစ်နိုင်ပါဘူးသူဟာအင်မတန်ပြောင်မြောက်တဲ့လုပ်ရက်တွေကိုလှုပ်ဆောင်နိုင်ခဲ့ပါတယ်ဒီမိုကရေစီအင်အားစုကိုကြီးမားတဲ့အောင်မြင်မှုရအောင်လို့ဦးဆောင်နိုင်ခဲ့တယ်ဒါ ው ပဲကျမတို့ကဂုဏ်ယူပြီးပြောကြားကြရမှာပါပုဂ္ဂိုလ်ရေးအရာဘာဖြစ်တယ်ညာဖြစ်တယ်အပြစ်ရှာမနေတဲ့မအောင
်ပရစီလာကိုကျွန်တော်နောက်မေးခြင်းနဲ့မေးခွန်းနှစ်ခုကြံပါသေးတယ်တစ်ခုကမြန်မာနိုင်ငံမှာဘာသာရေးကွဲလွဲတဲ့လူအုပ်စုချင်းသဟဇတာမဖြစ်တဲ့ကိစ္စဖြစ်ပါတယ်ဒါအကြမ်းဖက်မှုတွေတောင်ဖြစ်ခဲ့ရတယ်ဒီပြဿနာကိုလူတချို့ကဆက်လက်ပြီးတော့ကင်ဆယ်ပြီးတော့ပြဿနာဖန်တီးခြင်းနဲ့လူတွေစီကောင်းစီပါလိမ့်မယ်ကိစ္စမှာနိုင်ငံတကာပေးတဲ့ဖိအားဘယ်လိုလုပ်ရမလဲဆိုတဲ့ဖိအားနဲ့ပြည်သူလူထုအများစုရဲ့ဆန္ဒဒီနှစ်ခုကြာမှာဒေါအောင်ဆန်းစုကြည်ဟာအတော်လေးလူရကံရခက်မဲ့အနေထားရှိနေနိုင်တယ်လို့ထင်ပါတယ်
။ Oh this is a very very difficult problem because it's clearly a deep seated social issue in the country.
ဒါဟာအလုံးအင်တန်ခက်ခဲတဲ့ပြဿနာပါ။တိုင်းပြည်ရဲ့နတ်ဆိုင်နဲ့လူမှုရေးပြဿနာတည်းရဖြစ်ပါတယ်။လူအဖွဲ့အစည်းတနည်းအားဖြင့်လူမှုကိုလွယ်လွယ်ကူကူပြောင်းလဲလို့မရပါဘူး။သူတို့ရဲ့စိတ်ဓာတ်ကိုပြောင်းရမယ်။သူတို့ရဲ့စဉ်းစားတွေးခေါ်ပုံကိုပြောင်းအောင်လုပ်ရမယ်။ ဒါဟာအချိန်ကြာကြီးယူရပါလိမ့်မယ်အခုသူ့ရဲ့တရားဥပဒေစိုးမိုးရေးအပေါ်အလေးထားမှုကကောင်းမွန်တဲ့ပထမခြေလှမ်းလို့ကျွန်မထင်ပါတယ်ဒီပြဿနာကိုစတင်စေခဲ့တာဟာတရားဥပဒေစနစ်ဖြစ်ပါတယ်ရိုဟင်ဂျာကိစ္စရောမွတ်စလင်ကိစ္စပါဒါကြောင့်ဖြစ်ခဲ့ရတာပါရှင်းလင်းပြတ်သားတဲ့ဥပဒေနဲ့တရားဥပဒေစိုးမိုးမှုတကယ်ရှိလာရင်ပြဿနာကိုဖြေရှင်းနိုင်ပါလိမ့်မယ
်ကျွန်တော်နောက်ဆုံးမေးချင်တဲ့ကိစ္စကတော့နိုင်ငံခြားဆက်ဆံရေးကိစ္စဖြစ်ပါတယ်အခုလောလောဆယ်မှာ NLD အောင်ပွဲရတော့အရှေ့ဘက်ကရောအနောက်ဘက်ကရောချီချူးဂုံပြူနေကြပါတယ်အမေရိကန်ဟာ NLD အစိုးရတက်လာရင် sanctions တွေတားဆီးအရေးယူမှုတွေကိုရုပ်သိမ်းမယ်အထူးသဖြင့်စစ်ဘက်နဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်လာမယ်ဆိုပြီးတော့ဒါတွက်เสียရရှိပါတယ်တကယ်လို့အဲ့လိုဖြစ်လာရင်အမေရိကန်ဟာမြန်မာအစိုးရနဲ့စီရေးအရာပုံမှုပြီးတော့အချိန်မြင့်ပူပေါင်းဆောင်ရွက်လာရင်ဒါကိုတရုတ်ကြိုက်ပါမလားပရစီလာ
I think you're jumping out much too far ahead it will be quite a while before the United States lifts those sanctions
ရှင်ဟာတိတ်ပြီးရှေ့ကိုရောက်လွန်တယ်လို့ထင်တယ်အမေရိကန်အစိုးရအနေနဲ့ဆန်ရှင်တွေကိုပြန်ရုပ်သိမ်းဖို့အဝေးကြီးလိုပါလေဦးမယ်အရေးကြီးဆုံးဆန်ရှင်က SDL စရင်လို့ခေါ်တဲ့ပြစ်မှတ်ထားအရေးယူတဲ့သူတွေအပေါ်ထားရှိတဲ့ကိစ္စပါဒါဟာခရိုနီလူဒန်းစာကိုပြစ်မှတ်ထားတာပါဒီခရိုနီတွေကြီးစိုးမှုကလည်းချက်ချင်းပပျောက်သွားလိမ့်မယ်လို့ကျမကတော့မယူဆပါဘူးဒါကြောင့်ဒီဆန်ရှင်ကိုလည်းလွယ်လင့်တကူရုပ်သိမ်းအောင်မှမဟုတ်ပါဘူးသူတို့ဘက်ကပြုပြင်ဖို့ကြိုးပမ်းမှုတချို့ရှိပေမဲ့ပြဿနာတွေအများကြီးရှိနေပါသေးတယ်ချက်ချင်းမဖြစ်နိုင်ပါဘူး
ဒါပေမဲ့တစ်ဖက်မှာမြန်မာစစ်တပ်အနေနဲ့သူတို့ရဲ့စစ်တပ်အစင်တန်းကိုသိမ့်မြင့်ညင်နေတာပါသူတို့ NLD အစိုးရနဲ့သူတို့ပူးပေါင်းဆောင်ရွက်လာခြင်းအပြင်အမေရိကန်ကစီးရီးအရာပူးပေါင်းဆောင်ရွက်မှုတွေပိုလုပ်လာမယ်အကူအညီတွေပေးလာမယ်စစ်တပ်အစင်တန်းမြင်မာလာမယ်ဒီလိုမျှော်လင့်ချက်မျိုးဟာလည်းမြန်မာစစ်တပ်ရဲ့လက်ထက်မှာရှိနေမယ်လို့ယူဆရပါတယ်ပရစီလာ
Well I think there's a good possibility of that if the military is willing
စစ်တပ်က NLD အစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်တိုင်းပြည်ဒီမိုကရေစီပုံမထွန်းကောင်းအောင်ဆောင်ရွက်မယ်ဆိုရင်တော့ဒါဟာဖြစ်နိုင်တဲ့အလားအလာရှိပါတယ်အမေရိကန်ပြည်ထောင်စုအဖို့သူတို့နဲ့လက်မတွဲနိုင်စရာအကြောင်းဘာမှမရှိပါဘူး။ဒါပေမဲ့မြမအစိုးရကို၌ကဒီအတွက်စိတ်အေးလက်အေးရှိမှသာဖြစ်နိုင်မှာပါ။အစိုးရမကြိုက်ရင်တော့ကျမတို့ဘာမှလုပ်မှာမဟုတ်ပါဘူး
။ဟုတ်ကဲ့အဲ့လိုမြမအစိုးရလည်းကြိုက်လို့မြမစစ်တပ်ကိုဒါပံပိုးပေးလာတာလက်ကျင့်ပေးလာတာအရေးချင်းတွန်းမြင့်လာအောင်အကူအညီပေးလာတယ်လှုပ်လာခြင်းအဲ့ဒါဟာတရုတ်မြမဆက်ဆံရေးအပေါ်မှာမထိခိုက်နိုင်ပေဘူးလားပရစီလာ
။ That's not our main concern. I mean, it's up to Burma, it's up to Myanmar to decide on its relations with China. We don't.
ဒါကကျမတို့အတွက်အဓိကအရေးမဟုတ်ပါဘူး။မြန်မာအစိုးရရဲ့သဘောပါပဲ။တရုတ်နဲ့ဆက်ဆံရေးကိုဆုံးဖြတ်ရမှာသူတို့ပဲဆုံးဖြတ်ရမှာပါ။ကျမတို့အနေနဲ့ကမြန်မာအမေရိကန်နှစ်နိုင်ငံဆက်ဆံရေးကိုတရုတ်အပေါ်အခြေခံပြီးတော့မစဉ်းစားထားပါဘူ
း။ဦးကျော်စံသာအပတ်စဉ်ဆွေးနွေးတင်ဆက်တဲ့မြန်မာရေး30ချက်ကနားဆင်ခဲ့ရတာဖြစ်ပါတယ်။အခုကစပြီးတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲချင်ညာပြီးမှဖြစ်ပါတယ်ဗျာ။
နိုင်ငံတော်ဆိုရအနေနဲ့မဲဆန္ဒရှင်တိုင်းသားပြည်သူတွေရဲ့ရွေးချယ်မှုနဲ့အဆုံးဖြတ်ကိုလေးစားလိုက်နာပြီးတတ်မှတ်ချိန်တွေအတိုင်းအချမ်းတည်ငြိမ်စွာလွှတ်ပြောင်းနိုင်ရေးဆောင်ရွက်သွားမယ်လို့မြမသမရာယုံရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ကပြည်သူ့ဝင်တောင်းခံတာနဲ့ပတ်သက်ပြီးတော့လည်းသမရာယုံကရွေးကောက်ပွဲလုပ်ငန်းတွေပြီးဆုံးချိန်မှာတစ်ဖက်ညီနဲ့ဆောင်ရွက်သွားမယ်လို့ပြောသလိုတတ်မှတ်တော်ကဝေးဦးစည်းချုပ်ဘက်ကလည်းသမရာနဲ့အလားတူပဲပြည်သူ့ဝင်ကိစ္စအကြောင်းပြန်ထားပါတယ်။ရွေးကောက်ပွဲမှာ NLD အောင်မြင်မှုရတဲ့အပေါ်သမရာယုံရောတတ်မှတ်တော်ကဝေးဦးစည်းချုပ်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ညနေ6:00နာရီနောက်ဆုံးထွက်တဲ့ရလဒ်တွေအရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကပြည်သူ့လွှတ်တော်မှာအမတ်နေရာ196နေရာထဲမှာနေရထားပြီးပါပြီ။အမျိုးသားလွှတ်တော်မှာ89နေရာနဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်တွေမှာ280ရထားပါတယ်။ပြည်အောင်စုကြခိုင်နဲ့ပြည်ပပါတီကပြည်သူ့လွှတ်တော်18နေရာ၊အမျိုးသားလွှတ်တော်4နေရာ၊တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်30အတိအကျရထားပါတယ်။ရွေးကောက်ပွဲအလွန်ကာလမှာအစိုးရအသင်းနဲ့လက်တွဲပြီးအကောင်းဆုံးဖြစ်အောင်လှုပ်ဆောင်ကြရမယ်လို့တမတော်ကော်ဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပြောလိုက်ပါတယ်။ဒီပြည်တော်မှာဒီကနေ့ကျင်းပတဲ့တက်မတော်စီဝင်ဘူအော်စီဘူဦးစီကော်မတီရဲ့ခုနှစ်မင်းဆောင်2015ကြိမ်မြောက်အစည်းအဝေးမှာဘူရုံမူကြီးမင်းအောင်လိုင်ကအဲ့လိုပြောတော့တာပါမှန်မှန်ကန်ကန်လို့ဆောင်ခြင်းဖြင့်ပြည်သူလူထုရဲ့နားလည်ယုံကြည်မှုကိုရရှိနိုင်မှာဖြစ်တယ်လို့လည်းဘူရုံမူကြီးကပြောပါတယ်ဒါဟာဖြင့်ပြီးခဲ့တဲ့တနင်္ဂနွေနေ့ကလေးကဆိုရင်ယူကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးဘူရုံမူကြီးမင်းအောင်လိုင်ကိုယ်တိုင်ပြောတဲ့ပထမဆုံးမှတ်ချက်လည်းဖြစ်ပါတယ်တရင်တပ်ဖွဲ့တွေအတွင်းမဲပေးတာမှာမှောက်ရမှုတွေကိုစစ်စစ်ဖော်ထုတ်ရတဲ့ဆိုရင်တာဝန်ရှိသူတွေကိုစီကတ်နဲ့ညီဆောင်ရွက်တော့မယ်လို့လည်းဘူရုံမူကြီးမင်းအောင်လိုင်ကပြောသွားပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နက်ရှင်ကာလီဖြစ်ပါတယ် VO American အသံညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထီလိုင်းဒိုမီတာ24 25နဲ့30နှစ်တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you. This program has come to you from the Voice of America, Washington.